Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇွန်လ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်ထွင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်လာသူအလုံးကိုတရားရဲ့အရာမဆုံးဖြတ်ပဲဌာနေပြန်ပို့ဖို့သမ္မတထရန့်ကလိုလာနေပါတယ်ရိုညာရီပေါ်လူခွင့်ရချိုးဖောက်မှုတွေမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးတာဝန်ရှိသူ9ဦးကို EU ကပြစ်မှတ်ထားတန်းခတ်ပိတ်ဆို့လိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူကြေညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့အီယူရောပါတမကကနေပြီးတော့မြန်မာစစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့အရာရှိတချို့ကိုတန်ခတ်အရေးယူလိုက်ပါတယ်ဒီတန်ခတ်မှုတွေဟာထိရောက်မှုရှိနိုင်ပါမလား
ခေတ်ဦးရဲ့တရားမှုတွေတော့ရှိလာမှာလည်းမဟုတ်ဘူးဒါကဟိုပုံကြံတော့အရာပဲဟိုရှိနေဥပါပဲဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာအဲ့ဟာလေး
မြန်မာရေးသုံးသက်သူတွေရဲ့ရှုမြင်ချက်တွေနဲ့အတူနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်မောင်နှောခရိုင်နယ်မှာတော့မွတ်စလင်ကျောင်းသားတွေအတွက်စစ်တွေမှာအဝေးသင်ဌာနကွဲတစ်ခုဖွင့်နေထားတဲ့တဲ့နောက်ဖားကန်ကမိုးများရေကြီးပြီးမြေပြိုလို့တည်ဆုံးသူက14ဦးထိရှိသွားပြီဆိုတဲ့အကြောင်းနဲ့စကိုင်းတိုင်းကမိုးများလို့ပြတ်သွားတဲ့နှံကိဧက9000ကျော်အတွက်အစိုးရကကူညီပေးမယ်စတဲ့တဲ့တွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရတဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးတင်စစ်ဆေးစီရင်တာမလုပ်ဘဲဌာနေပြန်ပို့လိုက်ဖို့ကောင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာပြောပါတယ်ဒီလူတွေအားလုံးကိုနိုင်ငံတွင်းချင်းနှင်းဝင်ရောက်ခွင့်မပေးနိုင်ဘူးလို့မနေ့တုန်းကသမ္မတထရန့်ကတွစ်တာမှာဇက်တိုက်ရေးပါတယ်အမေရိကန်ရဲ့စနစ်ကတရားဥပဒေစိုးမိုးရေးနဲ့တင့်တော်ကောင်းမွန်တဲ့လွှဲမှုကြီးချဲ့ရေးမူဝါဒကိုမထိမဲ့မြင်လို့ရရောက်တယ်လို့လည်းသမ္မတကပြောပါတယ်အမေရိကန်လွှဲမှုကြီးချဲ့ရေးဥပဒေဟာကဘာပေါ်မှာပြည့်ရည်ပြုစရာဖြစ်နေပြီးလွှဲမှုကြီးချဲ့ရေးဥပဒေနဲ့အညီဆောင်ရွက်ပြီးနှစ်ပေါင်းများစွာဆောင်ဆိုင်နေကြရသူတွေအတွက်လည်းအတော်ကိုမတရားဖြစ်တယ်လို့အမေရိကန်သမ္မတကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမက္ကဆီကိုနယ်စပ်ကိုဖျက်ပြီးအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်လာသူတွေတဲကနေခွဲခြားထိမ့်သိမ်းထားတဲ့ကလေးငယ်2053ဦးရှိတဲ့နေရာတွေကိုသိရှိထားပြီးမိသားစုနဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်နေတဲ့အကြောင်းအမေရိကန်မိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုအပြီးနိုင်ပိုင်းအကြာမှာပဲသမရထရန့်ကတွစ်တာမှာရေးသားခဲ့တာပါကလေးငယ်922ယောက်ကိုမိပါရီထရန့်ပြန်လည်အနှံပြီးဖြစ်ကြောင်းလဲအမိမြေလုံခြုံရေးဝန်ကြီးဌာနကပြီးခဲ့တဲ့စနေနေ့နှောင်းပိုင်းမှာပြောပါတယ်အမေရိကန်ပြည်ထောင်စုတွင်ခလုံခွင့်ရရေးလျှောက်ထားမှုတွေကိုတရားရုံးဆုံးဖြတ်ချက်ဆောင်ဆိုင်နေတဲ့မိဘဖြစ်သူတွေနဲ့အတူကလေးငယ်တချို့လည်းထိမ့်သိမ်းရေးစခန်းတွေမှာအတူရှိနေကြပါတယ်ရှင်
။အီတလီနိုင်ငံကမ်းလွန်ပင်လယ်ပြင်ကိုရောက်လာတဲ့ရွှေပြောင်းခြေချသူတွေအရေးနဲ့ပတ်သက်လို့အီတလီဆိုရကတင်းမာတဲ့သဘောထားဆက်လက်ဆွဲခိုင်းထားဆဲဖြစ်ပါတယ်။အီတလီကမ်းလွန်ကိုရောက်လာသူတွေကိုဥရောပကပရိုက်တာဖွဲ့စည်းတွေကယ်ဆယ်နေတာတွေရပ်တန့်မှုနဲ့လိပြားနိုင်ငံကကမ်းခြေဆောင်တပ်ဖွဲ့တွေကယ်နေအောင်ထားခဲ့ဖို့လည်းတိုက်တွန်းခဲ့တာပါ။ရွှေပြောင်းနေထိုင်သူတွေကိုကယ်ဆယ်ပြီးနေရပ်ပြန်ပို့နေတဲ့အစီအစဉ်ကိုအချိန်တိုင်းတာတစ်ခုထိလှုပ်ဆောင်နေတဲ့လိပြားအာဏာပိုင်ရဲ့လုပ်ငန်းတွေကိုအစိုးရမဟုတ်တဲ့ NGO ဖွဲ့စည်းတွေရဲ့သင်းမော်တွေကအဟန့်တားမဖြစ်စေပဲလှုပ်ဆောင်ခွင့်ပေးသွားဖို့လည်းအီတလီလက်ရာစွန်ပြည်ထောင်စုဝန်ကြီးမတ်တီယိုဆယ်ဗီနီကပြောဆိုခဲ့ပါတယ်။လူမောက်ကိုသမားတွေကိုအထောက်အကူပေးနေတဲ့သူတွေအတွက်အီတလီစစ်ကမ်းတွေကိုပိတ်ထားမှဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။လူတစ်ထောင်လောက်လိုက်ပါလာတဲ့လေချောက်ဆင်းကရေးပေါ်ကူညီလူနေကြောင်းအကြောင်းကြားချက်ရရှိခဲ့ပေမဲ့လည်းကယ်ဆယ်ရေးဖွဲ့စည်းတွေကူညီစရာမလိုတဲ့အကြောင်းအီတလီအာဏာပိုင်တွေကပြောကြားခဲ့တယ်လို့လဲစပိန်နိုင်ငံကအကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Proactiva Open Arms ကမနေ့တုန်းကပြောခဲ့ပါတယ်။ဒီနောက်မှာတော့အီတလီကမ်းခြေဆောင်တပ်ဖွဲ့ကလိဗျားကိုကြောင်းကြားခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလိဗျားကမ်းခြေဆောင်တပ်ဖွဲ့ထံကိုလွှဲပြောင်းပေးခဲ့တာပါ။
အမေရိကန်ကာကွယ်ဝင်ကြီး James Mattis ဟာဒီသတင်းပတ်ထက်တရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံခီးစဉ်ကိုစတင်လိုက်ပါပြီ။တောင်တရုတ်ပင်လယ်ပြင်အရေးတရုတ်ရဲ့မူဝါဒနှစ်နိုင်ငံကြားဖြစ်အပ်ဆဲဆဲကုန်သွယ်ရေးစစ်ပွဲထိုင်ဝမ်ကျွန်းကိုအမေရိကန်တို့လက်နက်ရောင်းချမှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကာကွယ်ဝင်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းပိုက်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာစစ်ဖက်ဆန်ရာတွန်းမြင့်ဆောင်ရွက်လာတဲ့တရုတ်ရဲ့မဟာဗျူဟာမြောက်ရီမန်းချက်အပေါ်မှာတုံ့ပြန်ဆောင်ရွက်လို့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကမနေ့တနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒ တရုတ်ဘက်ကဆွေးနွေးပြောဆိုမဲ့ကိစ္စအလုံးကိုသိရှိလိုပြီးဆွေးနွေးလာတဲ့အကြောင်းအရာတွေကိုလည်းနားထောင်မယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်မပြေမလည်ကိစ္စတွေရှိနေပေမဲ့လို့လည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်ဆွန့်လွှတ်ရေးဖိအားပေးဖို့တော့တရုတ်ဘက်ကအခိုင်အမာထောက်ခံဖို့အမေရိကန်ကာကွယ်ဝင်ကြီးကမျှော်လင့်ထားပါတယ်။အမေရိကန်ကာကွယ်ဝင်ကြီးရဲ့၄ရက်ကြာခီးစဉ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့တော်မှာတရုတ်ကာကွယ်ဆိုင်ရာအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုတရုတ်သမ္မတရှီဂျင်းပင်နဲ့လည်းတွေ့ဆုံကောင်းတွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုသွားပြီးကာကွယ်ဝင်ကြီးတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်။
တူကီနိုင်ငံမှာမချသေးတဲ့နေတွေအတွင်းအကျိတ်နဲ့ဖြစ်ခဲ့ရသောရွေးကောက်ပွဲတစ်ခုဖြစ်မနေ့တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေကိုသမ္မတရွေးချစ်တရဲအာရဝံအနိုင်ရသွားပါတယ်။သမ္မတနဲ့ထောက်ခံသူတွေကတရဲဖြစ်စီတိုးဝါးပြီးဖြစ်စီထိန်းချုပ်ထားတဲ့သတင်းစာအများစုကတော့ရွေးကောက်ပွဲရလဒ်ပေါ်အကြီးအကျယ်ချီချူးဖော်ပြခဲ့ကြတာပါ။မဲအားလုံးရဲ့52ရာခိုင်နှုန်းကျော်ထောက်ခံမှုရခဲ့တဲ့အတွက်သမ္မတအာရဝံအနေနဲ့တကြောပြန်ရှင်းပြစရာမလိုတော့ဘဲအနိုင်ရခဲ့တာဖြစ်ပါတယ်။အန်ကာရာမြို့တော်က AMP ပါတီရုံးချုပ်မှဒီနေ့မနေ့အယုံတက်ချင်မတန်ခင်ထောင်းထောက်ကန်သူထောင်ပေါင်းများစွာကိုသမ္မတကမင်းငွန်းပြောချိန်မှာတော့လူလူဆန္ဒကိုမဲယုံတွေကတဆင့်ပြသခဲ့ပြီးဖြစ်တယ်လို့ရွေးကောက်ပွဲကနေရလာတဲ့ခွန်အားတွေနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်အကြောင်းပြောဆိုခဲ့တာပါသမ္မတကိုထောက်ကန်သူတွေကတော့ရွေးကောက်ပွဲရလာတဲ့နိုင်ငံနှက်ငါမျိုးတွေမှာအောင်ပွဲခံကြပါတယ်တူရကီနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့အစ္စတန်ဘူရဲ့တက်ဆင်ရင်မြန်မာလဲလူတွေကကုန်ပြီးကြွေးကြော်တယ်နေအော်ရခဲ့ကြတာပါသမ္မတရဲ့အတိုက်ခံတွေအစင်လာအပြင်ထိန်းချုပ်ထားတဲ့နယ်မြေတွေအပါအဝင်အစ္စတန်ဘူမြို့အနှံ့မှာလဲကားတွေဟွန်တီပြီးလှည့်လည်ကြပါတယ်အစောပိုင်းမှာတော့မဲအလုံးမရေးတွဲရသေးခင်မှာရလတ်ကိုကျင်းတင်ချင်ကြတာဆိုပြီးရွေးကောက်ပွဲရလတ်ပေါ်အတိုက်ခံတွေကကန့်ကွက်ခဲ့ကြပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့တင်းလာနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်မှုဆွဆွဲချက်နဲ့မြန်မာလုံခြုံရေးရရှိခွန်အုပ်ကို EU ဥရောပသမဂ္ဂကပြစ်မှတ်ထားတန်းခတ်အရေးယူပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်အဝင်လုံခြုံရေးတပ်ဖွဲ့တွေမှာအကြီးအကဲတွေဖြစ်တာဝန်ယူခဲ့ပူးတဲ့အကြီးအကဲရရှိခွန်အုပ်ကိုဥရောပသမဂ္ဂ EU ကပြစ်မှတ်ထားတန်းခတ်ပိတ်ဆို့လိုက်တဲ့အကြောင်းဥရောပကောင်စီရဲ့ဥက္ကဋ္ဌဖက်ဒီရီကာမိုဟာကီနီကလက်မှတ်ရထိုးထုတ်ပြန်လိုက်တာပါလူခွင့်ရေးချိုးဖောက်မှုတွေထဲမှာတော့တရားဥပဒေမဲ့တပ်ဖြတ်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရိုဟင်ဂျာတွေရဲ့အိုးအိမ်အဆောက်အုံတွေကိုအကွက်ကြကြမီးရှို့ဖျက်ဆီးခဲ့မှုတွေလည်းပါတယ်လို့ EU ရဲ့ဒီကနေ့ကြေညာချက်မှာဖော်ပြပါတယ် EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံရတဲ့မြန်မာလက်နက်ကင်တပ်ဖွဲ့တွေကအရာရှိခုနှစ်ဦးတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြည်ဝင်ခွင့်ပိတ်ပင်မှာဖြစ်တယ်လို့အဲ့ဒီနိုင်ငံတွေမှာပိုင်ဆိုင်မှုတွေရှိရင်လည်းထိန်းချုပ်ခံရမှာဖြစ်ပါတယ် EU ဥရောပသမဂ္ဂကတန်းခတ်ပိတ်ဆို့လိုက်တဲ့ပုံကိုယ်တွေထဲမှာတော့ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2019ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုက်မှုအဖြစ် 2016 ခုနှစ်အောက်တိုဘာလကနေ 2019 ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုးနောက်ရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာပါဝင်ခဲ့ကြတယ်ဆိုတော့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုးနေချားဆောင်တပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှူးချုပ်သရဆန်းလွင်နဲ့ရဲချုပ်တန်းစင်ဦးတို့ဖြစ်ပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တာမရှိတဲ့အကြောင်းကျူးလွန်သူတချို့ကလည်းအပြစ်ပေးအရေးယူရတာရှိခဲ့ကြောင်းပြောဆိုထားပါတယ်ရှင်
။ထိုင်းနိုင်ငံမှာလူငယ်ဘောလုံးသမား12ယောက်နဲ့နီးပြဆရာတူလှံကူတစ်ခုနဲ့အလဲပတ်သွားချိန်ရေတက်လာရာကပျောက်ဆုံးနေတဲ့အတွက်အရေးပေါ်ကယ်ဆယ်နိုင်မှုရှာဖွေနေတာဒီနေ့ဆိုရင်3ရက်ရှိလာနေပါပြီ။လှံကူထဲမှာပျောက်ဆုံးနေကြောင်းစနေနေ့မှာစတင်ခဲ့တာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်းခရိုင်ထဲမှာရှိတဲ့သမ်လွန်လှံကူပေါက်ဝါမှာတော့ ဘလုံးသမားတွေခြံထားခဲ့တဲ့စပိန်နေနဲ့အားကစားပစ္စည်းတချို့ကိုလည်းအာဏာပိုင်တွေရှာဖွေတွေ့ရှိထားပါတယ်။မိုးပြင်းထန်ရွာသွန်းရကရေတက်လာတဲ့အတွက်လိုင်ကူထဲမှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းထိုင်းအာဏာပိုင်တွေယူဆထားကြတာပါ။ထိုင်းရေတက်မလို့ကရင်ခုသမားတွေပါဝင်အယူအော်ကယ်ဆယ်ရေးသမားတွေကတော့ဘလုံးသမားလူငယ်တွေနဲ့နီးပြဆရာတို့ခိုအောင်နေနိုင်တယ်လို့ယူဆရတဲ့လိုင်ကူအတွင်းပိုင်းနဲ့အထိဝင်ရောက်ရှာဖွေနေပါတယ်။ဇွန်လကနေအောက်တိုဘာလအထိမိုးရွာစီကာလအတွင်းထိုင်းနိုင်ငံကလိုင်ကူတွေမှာရေကြီးမှုတွေကြုံရလိမ့်ရှိတယ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းကရေကန်ကြီးထဲမှာပြီးခဲ့တဲ့သတင်းပတ်ကနစ်မြုပ်ခဲ့တဲ့ဂရုသင်္ဘောပြက်ကိုရှာဖွေတွေ့ရှိပြီလို့ရှာဖွေကယ်ဆယ်ရေးဌာနကပြောပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကာလအတွင်းအေယာမမီးတောင်ကြီးပောက်ကွဲတာကြောင့်ဖြစ်ပေါ်လာတဲ့တိုဘိုင်းရေကန်ကြီးရဲ့မီတာ400ကျော်အနက်မှာသင်္ဘောနဲ့တူတဲ့အရာဝတ္ထုကိုရှာတွေ့ထားတာလို့ကယ်ဆယ်ရေးဌာနကပြောဆိုထားပါတယ်ရှင်။
ကမ္ဘာပလာဘလုံးပွဲတွေကိုရုရှားနိုင်ငံမှာဆက်လက်ကျင်းပနေရမှာဒီနေ့မှာတော့ဥရုဂွေးနဲ့ရုရှားဆော်ဒီအာရေဗျနဲ့အီဂျစ်တို့ကစားနေပါတယ်။ရုရှားနဲ့ပွဲမှာတော့ပထမပိုင်းစပြီး7မိနစ်အကြာမှာပဲဥရုဂွေးကဖရီကစ်ရပြီးပွဲဥထက်သွင်းခဲ့ပါတယ်။23မိနစ်အကြာမှာလည်းဥရုဂွေးကဒုတိယခုထပ်မံသွင်းခဲ့ပါတယ်။36မိနစ်အကြာမှာပဲရုရှားအသင်းကတယောက်ထုတ်ခံထားပါတယ်။တစ်ချိန်ထဲမှာကစားနေတဲ့ဆော်ဒီနဲ့အီဂျစ်ပွဲစဉ်မှာတော့ပထမပိုင်းစပြီး22မိနစ်မှာအီဂျစ်ကပထမဂိုးရထားပြီးတကောကိုမရှိနဲ့ကစားနေကြပါတယ်ဒုတိယပွဲစဉ်နေ့ဖြစ်တဲ့အီရန်နဲ့ပေါ်တူဂီစပိန်နဲ့မော်ရိုကိုအသင်းတွေလည်းဆက်လက်ကစားကြမှာဖြစ်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ EU ဥရောပသမဂ္ဂကနေပြီးတော့ရခိုင်ပြည်နယ်ကနေလူအစုလိုက်အပြုံလိုက်တင်းရှောင်သွားတာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့အရာရှိတချို့ကိုအရေးယူတန်ခတ်လိုက်ပါပြီ။ဒါပေမဲ့ဒီတန်ခတ်အရေးယူမှုဟာထိရောက်မှုမရှိနိုင်ဘူးလို့မြန်မာအရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာတော့ဒီလိုမျိုးတန်ခတ်အရေးယူတဲ့ဓာရီကလည်းမြန်မာပြည်ရဲ့ပုံရိပ်ကိုထိခိုက်စေပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနှောက်အယှက်ဖြစ်စေနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူ9သိန်းလောက်ထွက်ပြေးခဲ့တာဟာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတယ်လို့ဥရောပသမဂ္ဂ EU ကလည်းမြန်မာစစ်တပ်နဲ့နေကြာဆောင်ရေးတပ်ဖွဲ့ကအရာရှိတွေကိုရေးယူဖို့ပြင်ဆင်လာတာဖြစ်ပါတယ်ဒီလိုပြစ်ဒဏ်ခတ်ရေးယူတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကပြောပါတယ
်ဖြစ်မှုတွေပြည့်မှုတွေတော့ရှိလာမှာတော့မဟုတ်ဘူးဒါကဟိုပုံကြံသဘောအရာပဲဟိုရှိနေဥပါပဲဒါဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာအဲ့လိုမျိုးပြစ်ချက်မှုတွေကဟိုမြစ်တွေအကြာကြီးမှာအဲဒီလိုမျိုးအခြေချက်ကောင်းတွေမဖြစ်ခဲ့ဘူးကျွန်တော်ဒီမှာဆိုမြစ်မဖြစ်ဘူးပုံစံလောက်ဒီကိစ္စတွေကျေဆွေးပြီးလဲ
ဒီလိုရေးယူမှုတွေဟာမြန်မာနိုင်ငံရဲ့ပုံရိပ်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပါထိခိုက်နိုင်တယ်လို့လည်းဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။အဓိကတော့ပုံရိပ်ကထိခိုက်တယ်ပေါ့။ပုံရိပ်ထိခိုက်ပြီးဆိုရင်ဒီအရေးရရင်းနှီးချက်နိုင်မှုတွေလည်းတွားထိခိုက်တယ်။ထိခိုက်ပြီးဆိုရင်အဲ့ဒါကဒီဒီမိုကရေစီလမ်းကြောင်းကိုတွားရဲဒီမှာကတွားပြီးထိခိုက်နိုင်တယ်။ဒါဆိုတော့သူတွေကအဖက်ကလည်းဓာတ်မှန်တော့ဘယ်တော့မှဒီလိုလည်းဖြတ်ပြီးတော့ဖြစ်တဲ့ကိစ္စအရာတွေလူရှုပ်ခံရတဲ့ကိစ္စဒါရီကတော့ဘာဖြစ်ပြောအရေးယူတိုင်တယ်ဖြစ်လာပါတယ်ဒါပေမဲ့ဘယ်လိုအရေးယူတိုင်တယ်လဲဆိုတဲ့အခြေအနေမှာတော့ဒါအရေးပေါ်ကြံရအများကြီးပဲဘယ်လိုလဲသူတို့ကချက်ချမယ်နော်ဒီမိုကရေစီအရေးကိုထိခိုက်စေလောက်တဲ့အဲ့ဒီသုံးချက်ချက်မျိုးအရေးယူဖို့ကမလုပ်သေးဘူးလို့တော့ကျွန်တော်ကတော့အဲ့လိုမျိုးဖြစ်ဖြစ်နေတာပေါ့
မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူထုစစ်ဆန်ရေးဒါရိုက်တာဦးအောင်သူငင်းကလည်း EU ကချမှတ်မဲ့အရေးယူမှုအပေါ်အခုလိုတုံ့တက်ပါတယ
်ကျွန်တော်မြင်တာတော့ဒီလိုပါတချို့အရာ symbolic ခေါ်တာပေါ့ပင်ကြီးတာခံတာပေါ့ဗျာဆိုတော့ဒီအရေးယူရဆိုတဲ့ကိစ္စမှာသူတို့ကတချို့လူခွေရေးချူဖောက်မှုလိုကိစ္စမျိုးကိုဒါပင်ကြီးမခံဘူးတဲ့သဘောမျိုးပြတာပေါ့နော်ဆိုတော့အဲ့တော့အဲ့ဒီဟာမျိုးမှာမြန်မာအစိုးရဘက်ကလည်းသူတို့ကဒီစုံစမ်းပေါ်ထုတ်ဖို့တိုက်တွန်းတာတွေရှိရဲ့နောက်တစ်ခုကကျတော့လည်းမြန်မာအစိုးရဘက်ကလည်းကျွန်တော်မြင်တာတက်မတော်ဘက်ကပေါ့ဒီတစ်ခါတော့အရေးယူရဲ့ကိစ္စတွေလည်းပြပါတယ်ဒါပေမဲ့လည်းဒီလူကဒီရခိုင်ကိစ္စကြောင့်ရေးယူတာလားတခြားကိစ္စကြောင့်ရေးယူတာလားဆိုတော့ကိုကြည့်ကြည့်ငင်းငင်းထုတ်ဖို့ပြောတာတော့ကျွန်တော်မတွေ့ရဘူးပေါ့နော်ဆိုတော့အဲ့တော့ဒီဘက်ပိုင်းမှာလည်းကျွန်တော်ထင်တာရေးယူတာတော့ရှိတယ်လို့ထင်ပါတယ
်နိုင်ငံတကာကရေးယူလာတဲ့အပေါ်မှာတော့မြန်မာအစိုးရအနေနဲ့အလေးထားတဲ့ကြောင်းလဲဆက်ပြောပါတယ
်ရေးယူရသုံးနိုင်တော့ကျွန်တော်ထင်တယ်အလားအလာကမကောင်းလို့ပြောလို့ရနိုင်တာပေါ့နော်ကျွန်တော်တို့ဟိုဒီမိုကရေစီအပြင်ပြည်ပြောင်းတဲ့နိုင်ငံတစ်ခုပို့ကစံတမိုင်းကြီးမှာလည်းကျွန်တော်တို့ normalization ခေါ်တာပေါ့တော့အရင်တော့ပုံမှန်ဆက်ဆံရေးမဖြစ်ခဲ့တဲ့နိုင်ငံတွေကိုပုံမှန်ဆက်ဆံရေးပြန်ထူထောင်ဖို့လိုတာပေါ့နော် ဆိုတော့အဲ့လိုမကျိုးပိုင်းရင်းကာလမှာတစ်ခါပြန်ပြီးတော့ဟိုတင်းမာရတဲ့မှုတွေဖြတ်ပြရတယ်အခုလိုဓာတ်ထမှုတွေဖြတ်ပြရတဲ့ဆိုရင်ဟိုအလားအလာမကောင်းဘူးပေါ့ဗျာနော်ဘာလို့ဖြစ်ဖြစ်ဒီလိုဒေတာကြီးတွေလိုက်အုပ်စုလိုက်တွေစစ်စားနေမှာကျွန်တော်ဒီနေ့ပို့ပြီးတော့အာရုံထားတင်နေတင်ပ
ါလက်ရှိရေးယူမဲ့အရာရှိတွေရဲ့စီရင်ကိုတနင်္လာနေ့မှာထုတ်ပြန်ဖို့ရှိနေပြီဒီရေးယူမှုတွေမှာဥရောပနိုင်ငံတွေကိုခီးသွွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ် EU ကဒီလိုရေးယူဖို့ဆောင်ရွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖော်ထုတ်ရေးယူဖို့တောင်းဆိုတာတွေရှိနေပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်ရခိုင်ပြည်နယ်စစ်တွေတပ်ကတူတက်မဲ့မောင်တော်ခရိုင်နယ်ကဆယ်တန်းအောင်ထားတဲ့မွတ်စလင်ကျောင်းသားတွေအတွက်အဝေးစင်ဌာနခွဲတစ်ခုကိုမကြခင်မှာဖွင့်လှစ်နိုင်မှုစီစဉ်နေပြီလို့စစ်တွေတပ်ကတူပါမောက်ခချုပ်ကပြောဆိုလိုက်ပါတယ်မြန်မာစာနဲ့သမိုင်းဘာသာရပ်ကိုအဓိကတင် जा ပေးမှာဖြစ်ပြီးတော့ဌာနခွဲကိုတော့စစ်တွေနာကတပ်ကပြင်းကျေးရွာနောက်တန်တွဲနဲ့ဘူးဒီတော်မောင်တော်ဒေသတွေမှာဖွင့်လှစ်ပေးဖို့စီစဉ်နေတယ်လို့သိရပါတယ်ဒါပေမဲ့ကျောင်းသားတွေကဝိဇ္ဇာဘာသာရပ်ကိုပဲတည်ယူခွင့်ရှိပြီးတော့တခြားအသက်မွေးမှုပညာရပ်တွေတည်ယူခွင့်မရှိတဲ့အပေါ်မှာတော့မွတ်စလင်ကျောင်းသားတွေကဘဝင်မကြကြဘူးလို့ပြောပါတယ်သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ
်ဘူးဒီတော်နဲ့မောင်တော်ဒေသမှာရှိရဲ့တက္ကသိုလ်တက်ရောက်မဲ့မွတ်စလင်ကျောင်းသားတွေစစ်တွေမြို့မှာကျောင်းသားတက်ဖို့အခက်အခဲရှိရာကြောင့်အဝေးသင်ဌာနဝဲတစ်ခုကိုစီစဉ်နေပြီးလောကပေးမဲ့အခြားဒေသကတက္ကသိုလ်ဆရာမတွေကိုလည်းအနိကသင်တန်းတွေအတွက်ခေါ်ယူသွားမယ်လို့စစ်တွေတက္ကသိုလ်ပါမုခချုပ်ဒေါက်တာဝင်းနိုင်ကအခုလိုပြောပါရယ
်ကျွန်တော်ကအဝေးသင်ဌာနခွဲဆိုတာအဲ့ဒီမှန်သွားပြီးတော့ကျောင်းသားတွေရဲ့တောင်းအပ်တဲ့လျှောက်လွှာလက်ခံပေးဖို့ငွေလေးပါလေးကောက်ပေးမယ်ပြီးရင်လိုအပ်တဲ့စာရွက်စာတမ်းတွေထုတ်ပေးမယ်ပြီးရင်အနိကသင်တန်းပို့ချချက်တွေလုပ်ပေးမယ်ပြီးရင်ဆောင်ဝယ်စစ်ပေးမယ်အဲ့ဒီလုပ်ငန်းတွေလုပ်ဖို့အတွက်ဘူးရောက်မောင်းနှောင်းနယ်မှာရှိတဲ့အစ္စလာမ်ဒီစစ်တွေတက္ကသိုလ်လာမတက်နိုင်တဲ့သူတွေအတွက်အဝေးသင်ပညာရေးမှာမြန်မာစာနဲ့သမိုင်းဘာသာရပ်ကိုသင်ကြားခွင့်ရအောင်လို့ကျွန်တော်စီစဉ်နေဆုံးရှိပါသေးတယ်။ကိုဘက်ကတက်မဲ့ចောင်းသားရှိမရှိပေါ်မူတည်ပြီးတော့အဲ့ဒီဥစ္စာဆက်ပြီးအကောင်တဲ့ပုံမှာဖြစ်ပါတယ်။သူတို့ကဒီမှာလာတက်ဖို့ကြတော့လေနည်းနည်းအခက်သူတို့အခက်ခဲရှိလို့ကျွန်တော်တို့ចောင်းအနေနဲ့ကတော့အစ္စလာမ်တွေကတောင်းမှလက်မခံဘူးလို့မပြောဘူး။ကျွန်တော်ရှိမှလာတက်တယ်ဆိုကျွန်တော်ကတင်ပြရမှာပဲ။ဒါပေမဲ့သူတို့အနေနဲ့အခက်ခဲရှိတယ်။အဲ့တို့ကြောင့်ဝင်ရမှာသွားပြီးတော့ဖွင့်ပေးဖို့အတွက်စီစဉ်နေတာဖြစ်တယ်
။ရခိုင်ပြည်နယ်အတွင်းကမွတ်စလင်ចောင်းသားတွေအနေနဲ့2012ကတည်းကစစ်တွေတက်ကတူမှလာပြီးတက်ဖို့အရေးချင်းဖြစ်ပေမဲ့ခရီးသွားလာခွင့်ကတ်သက်ထားတဲ့အတွက်အခက်အခဲရှိနေပါတယ်။2009အထိအခြားဝိဇာသိပ်ပံဘာသာရပ်တွေကိုယူနိုင်ခဲ့ပေမဲ့အဝေးသင်ဌာနခွဲမှာမြန်မာနဲ့သမိုင်းဘာသာရပ်ကိုပဲသင်ယူခွင့်ရတဲ့အပေါ်ဘူးတိတောင်ကတက်ကတူကျောင်းသားတအူးကအခုလိုပြောပါတယ
်။ဒီကူစာပေစာယူဌာနခွဲတကူရှာပေးမယ်ဆိုရတဲ့တော့မြန်မာသားတွေတို့သမိုင်းတို့အဲ့ဒီသာမန်ဘာသာရပ်တွေကိုပဲသူသင်ခွင့်ရှိပါတယ်တဲ့ကြောင့်အတမဝင်ညို့လို့ပါတော့ကျွန်တော်ဆဘီရတကူမရဘူးဆိုတာလေကျွန်တော်ဘွေးလမ်းမတကူရဖို့ပဲလောက်ပဲရှိမှာပါကျွန်တော်တစ်ချက်ပါမှာသာဘေးကညာရင်းနဲ့ပဲတကူကြောကျွန်တော်တချို့ရလဲလို့ရှိမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ
်စစ်တူမျိုးမှာရှိရမွတ်စလင်ចောင်းသားတွေအနေနဲ့လဲအနီးနားမှာရှိရတက်ခစ်ပြင်ကျွော်မှာရှိရအဝေးတင်ဌာနခွဲမှာတက်ရောက်ရမှာပါစစ်တွေဘူတိကြောင့်မောင်တော်တန်တွဲစတဲ့ဝေးတင်ဌာနခွဲတွေမှာတလားကြလောအားပေးမဲ့တက္ကသိုလ်ဆရာတွေကိုပညာရေးဝန်ကြီးဌာနကစီစဉ်ပေးမှာဖြစ်ပြီးကတိကနဲ့လက်ထောက်ကတိကတွေကိုဆေးလွှတ်သွားမှာပါမွတ်စလင်ကျောင်းသားတွေရဲ့ခရီးသွားလာခွင့်ကို2012ခုနှစ်ရေခင်းကြောင်းလုံခြုံရေးအရာကန့်သက်ထားတာဖြစ်တယ်လို့ရခိုင်ပြည်နယ်တောင်ရှိသူတွေကပြောပါရခင်ဗျာ
ကိုယ်စော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်ကချင်ပြည်နယ်အတွင်းကနမ်မဲကျော်ကြောက်စိမ့်ထွက်ရာဖားကတ်မြို့နယ်ထဲမှာတော့မိုးများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်ဒီကနေ့အထိဆိုလို့ရှိရင်သေဆုံးသူဟာ14ဦးရှိသွားပါပြီအင်ဂျင်ကတော့60ကျော်ပျက်စီးမှုရှိခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒါပေမဲ့ဒီလိုမျိုးမိုးများရေကြီးပြီးမြေပြိုကျမှုတွေကြောင့်အတိဒုက္ခရောက်နေရတဲ့ဒေသခံတွေကိုအစိုးရဘက်ကနေအကူအညီမပေးသေးဘူးလို့လည်းသိရပါတယ် VOA ရဲ့ဒီထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပြည့်စုံပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်ဖားကတ်မြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်လူသေဆုံးမှုတော်များများဖြစ်ပွားနေခဲ့တာပါဒီကနေ့မှလည်းလူသေးလောင်းထပ်မံတွေ့ရှိရတဲ့အတွက်ဒေသမှုဥယျာဉ်14ဦးရှိပြီလို့ဖားကားမြို့နယ်မြူရာဒီမိုကရေစီဖွဲ့ချုပ်တူညီမှုဦးတောင်းဆန်ကပြောပါတယ
်။ဒီနေ့မနက်ကကျွန်တော်တို့တွေ့အောင်ကြည့်တဲ့ကြာဆားတဲ့လမ်းလေးမှာမြန်မာပြည်သူတွေကမြေကြီးကနေပေါ်နေတဲ့အလောင်းတောင်းရတယ်။တွေ့အောင်ရောင်ရဲ့အောက်ကကြောက်ပြီးတဲ့ဒီကံပဲဒီဒေသမှုကကလေးတဦးပါဝင်လာတဲ့14ဦးအပြည့်ဆုံးဒီရပြေကြပြီးတည်ပြီးတယ်အကျိုးအလဲအပြေကြလာတဲ့ညီသားကနေအင်းကနေအလုံးလိုက်အောက်ပြေကြပြီးတော့ပြန်လာလက်တာလဲ
နေအိမ်မှာအိမ်ပြိုပြီးဆုံးလာက9ရက်ရှိနေတယ်လို့ဂျန်တဲ့သူတွေဟာရေမစေးကြောက်ရှာရင်မြေပြိုကျအသက်ဆုံးခရရတယ်လို့သူကဆိုပါတယ်လက်ရှိမှာမိုးဆက်လက်ရွာသွန်းနေပြီးဥရုချောင်းကြီးလျံတက်နေတယ်လို့ပြီးကြတဲ့ရက်ပိုင်းတွင်မိုးကြီးမြေပြိုမှုကြောင့်အင်ဂျင်60ကျော်ပျက်စီးမှုရှိခဲ့တယ်လို့ဖန်ကဒေရခန်ကိုနောင်လက်ကပြောပါတယ
်ကျွန်တော်နားမဖြစ်မှာကောဒီမော်ဝမ်းမှာကောပြီးလို့ရှိရင်ဖားပြင်တတ်မှာရောပေါ့အဲ့လိုဒီမော်ဝမ်းကုန်းရက်ခနောက်ဘက်ဝင်ထွက်အိမ်သားများတွေရောအစပေါ့နော်ထောက်ခဲ့တတ်မနေတော့ပျက်စီးဆုံးဆုံးမှုရှိရပေါ့မင်းညနဲ့မိုးတန်ရတာဒီကနေ့တော့ရေတော့နည်းနည်းတော့ပြန်ကြည့်ရဘူးလို့ချောင်းဆက်တိုင်းတော့နည်းနည်းတော့ပြန်ကြည့်နေ
ပြီးကြတဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကမြို့နယ်ထဲမှာမူကြီးမြေပြူမှုကြောင့်လန္ဒရာတွေပျက်စီးခဲ့တယ်လို့လူသေဆုံးပြီးပျက်စီးဆုံးရှုံးမှု3000ကျော်ရှိနေတယ်လို့ခန့်မှန်းကြောင်းဖားကမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလက်ရှိတာဆိုင်ကဆိုပါတယ
်ပျက်စီးဆုံးရှုံးမှုကတော့လက်ရှိအချိန်ထိတော့စီးရင်ကောက်ယူနေမှုတိုင်းဆိုင်ရာမှာအဆင့်လောက်ပဲရှိသေးတယ်ဆိုတော့အချိန်ကတော့မတိရှိနိုင်သေးဘူးပေါ့နော်အများသူငါသွားတဲ့လမ်းတွေရောပျက်စီးနေတယ်နောက်အော်တောင်ကပရနေပြူလို့နေအိမ်ရဲ့ပျက်စီးတယ်လူအသေးအပြောက်တွေကလည်းကြားရတဲ့အနေထားတော့ဆယ်ယောက်ထက်မနည်းမဲ့အနေထားရှိတယ်။ဒါတွေအကုန်လုံးကမပေါင်းချုပ်ရနိုင်သေးဘူးလေနော်။ထောင်ကရမကဆုံချုံမှာပေါ့။ဘိန်းဆောင်ချီမှာတော့ဆုံချုံနိုင်တာပေါ့
။ဖန်ကားမြို့နယ်တွင်ရေကြီးမြေပြူအသေးပြောက်ထိခိုက်တန်ရန်ရရှိသူတွေအတွက်ပြည်နယ်ဆိုးရကနေကူညီထောက်ပံ့တာမျိုးမရှိသေးသလိုဒေသခံအကူအညီပေးရေးဖွဲ့တွေကသာကူညီဆောင်ရွက်ပေးနေတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးလက်ရှိသားဆိုင်ကဆက်ပြောပါတယ
်ဒီလောလောဆယ်တော့အစိုးရကနေမှလာရောက်ကူညီပေးတာတော့ကျွန်တော်မကြားသေးဘူးအဲ့ဒီမှာရှိတဲ့ရမီယာဖားတွေဒီကူညီအတင်းအဖွဲ့တွေပေါ့နော်အဲ့မှာဌာနဆိုင်ရာတို့တပိုင်းတိုင်းတွေကတော့ဝိုင်းဝန်းနေကြတဲ့အနေထားမျိုးတွေတွေ့ရတာပေါ့နော
်ကချင်ပြည်နယ်ဖားကားမြို့နယ်တွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကြောက်စိမ့်မော်တွင်မြေကျစ်စာပြူကျမှုကြောင့်တော်လကောင်လူသိမ်းဆုံးမှုမကြာခဏဖြစ်ပွားလေ့ရှိပါတယ်ပြီးကြတဲ့မေလတွင်းကဖားကားမြို့နယ်စိတ်မှုကြီးရွာအုပ်စုဖွေခါကြီးရွာမှာမြေပြူမှုဖြစ်ပွားခဲ့တယ်လို့လူ14ဦးသေဆုံးခဲ့ရပါတယ်ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်အလွန်ကျွံသူ့ပေါ်နေမှုကြောက်မိုင်းဖောက်ဝဲမှုကြောင့်မြေကျောပြတ်တောက်မှုဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတော့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကနေတုံ့သပြောဆိုနေကြပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံ UNOCHA ကတော့တနင်္ဂနွေလုံးမှာမြေကြီးမြေပြူမှုတွေကြောင့်လူပေါင်း24ယောက်ထက်မနည်းတိတ်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ
်။နိုင်ကွန်းအိမ်မှာရှင်ဒီလိုမျိုးကချင်ပြည်နယ်ဖားကံဘက်မှာမိုးများရေကြီးလို့လူအသေးပြောက်ရှိတယ်လို့ပဲစကိုင်းတိုင်းဘက်မှာရောဘလို့ဆုံးရှုံးမှုလေးရှိတယ်လဲဆိုတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမိုးဆက်တိုက်ရွာသွန်းမှုကြောင့်စကိုင်းတိုင်းဒေသကြီးထဲမှာရေဝင်ပြီးတော့ပျက်စီးဆုံးရှုံးသွားရတဲ့နှမ်းခင်းဧက5000ကျော်ရှိပါတယ်ဒီနှမ်းခင်းတွေအတွက်စိုက်ပျိုးရေးနဲ့မွေးမြူရေးဆယ်မြောင်းဝင်ကြီးဌာနကနေကူညီပံ့ပိုးမှုတွေပေးသွားမှာဖြစ်တယ်လို့သိရပါတယ်။တောင်သူတွေအနေနဲ့ကတော့သူတို့အတွက်အဓိကလိုအပ်တဲ့အထောက်ပံ့အကူအညီတွေပေးနိုင်ဖို့ပဲလိုအပ်တယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းဒေသကြီးအတွင်းကမိုးရေအလွန်ကျွံဝင်ရောက်ခဲ့လို့ပျက်စီးဆုံးခဲ့တဲ့နှံကင်းဧကပေါင်း5000ကျော်အတွက်လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးသွားမယ်လို့စိုက်ပျိုးရေးမွေးမြူရေးနယ်ဝန်ဆယ်မြောင်းဝန်ကြီးဌာနကဒုတိယအမြင်နဲ့အတွင်းဝင်ဦးမျိုးတင်ထွန်းကပြောပါလဲ။
မဟုတ်လုံးလုံးတွေတော့အဲ့ဒီ5000မှာဘယ်သူတွေကဘယ်လောက်ပြန်ဆိုင်မယ်ဆိုတာကိုအရင်ဆုံးတော့ပြည့်စုံအောင်မယ်။ဒီမှာအဲ့ဒီမှာလိုအပ်မဲ့လူစားဘယ်လောက်လိုမယ်၊ဆေးရဘယ်လောက်လိုမယ်အဲ့ဒါတွေတွေ့ရအောင်ပါအမြန်ဆုံးတော့လုံးပါပါကျွန်တော်တို့ကအခုဒါချိုတင်ပလန်တော့လုပ်ထားပြီးသားပေါ့နော်ဒါပေမဲ့အဲ့ဒီမြေပြင်စင်းကောက်ဖို့ကျွန်တော်ဆက်ဆက်ရပြင်တန်းရလူတွေကစင်းတန်းရလူတွေကကောက်ပြီးမှရမှာလေ
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြန်မာနိုင်ငံကိုဝေရောက်ခဲ့တဲ့မော်လိုင်းငယ်ကြောင့်တိုင်းနိုင်ပြည်နဲ့အနှံ့အပြားကစိုက်ပွဲလုပ်ငန်းတွေမှာပျက်စီးဆုံးရှုံးမှုတွေရှိနေတာပါတီးနှံတွေပျက်စီးဆုံးရှုံးမှုအများဆုံးဒေသဖြစ်တဲ့စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဒီပဲရေးမြို့နယ်ကတောင်သူဥက္ကမောင်ကတော့အရင်နှီးမရှိတဲ့လက်သမားတွေပုံများလာပြီလို့ပြောပါရယ်
လေကနေအမြဝေကြီးကိုပလေပေးမှလာလေကျွန်တော်တို့လေသမားတွေမှာထွန်းနှုတ်မှန်အောင်လုပ်နိုင်တော့မယ်ဝေကြီးမရှိရင်ကျွန်တော်တို့ကအရင်မရှိချင်းကြောင့်ထွန်းနှုတ်မှန်အောင်မလုပ်နိုင်တော့ဘူးဗျအဲ့တော့နိုင်ငံတော်ကနေပြီးတော့လေဧကလိုက်အခုကျွန်တော်တို့ဒီပေးတာကဘလော့ပေးဝါပြူပြူသူကစနားကြီးမပေးရဘူးဗျလေဧကရှိတော့မပေးနိုင်သေးဘူးနိုင်ငံတော်ဘာကအဲ့လေကရှိတော့ပေးမှလာလေလေကရှိတော့အရင်လိုကသာဖြစ်ဒီအတွက်ကျောင်းလူလေယာတုံးလို့မှုမှာအခက်အခဲမရှိနိုင်ပါနဲ့မပေးရင်တော့ကျောင်းလူလေသမားချင်းချင်းကြားဒီအတွက်ရင်းနှီးနိုင်တဲ့လေသမားရှိတယ်လို့မရင်းနှီးနိုင်တော့လေသမားများကပဲပုံများတော့မယ်ဗ
ျစိုက်ပျိုးရေးဝင်းထတာအနေနဲ့အပျက်စီးဆုံးရှုံးမှုအပေါ်လိုက်ပြီးတောင်သူတွေကိုအမြန်ဆုံးအကူအညီတွေလှုပ်ဆောင်တော့မှာဖြစ်တယ်လို့လည်းပြောပါတယ် ဒီလာဆန်းပိုင်းကစလို့မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်၁၁ခုမှာရေကြီးမှုတွေကြုံခဲ့ရပြီးလူပေါင်း၄000ခွဲလောက်ဘေးလွတ်ရာပြောင်းရွှေ့ခဲ့ရကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုအရုံးကပြောပါတယ်အခုခါနေရာတော်တော်များများမှာရေတွေပြန်ကျတဲ့အတွက်အိမ်ပြန်နေခဲ့ကြပေမဲ့စုစုပေါင်းအင်ဂျီ9500လောက်ရေပေးတင်တာပျက်စီးတာတွေကြုံခဲ့ရပြီးအနည်းဆုံးလူ24ယောက်တေဆုံးကြောင်းလဲသတင်းထုတ်ပြန်တာပါတယ်ခင်ဗျာ
ဖီယိုရဲ့မြန်မာပိုင်းသတင်းတော့ကောင်းဆန်ဟိန်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထိုင်းနိုင်ငံရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေအခြေအနေကိုပြောပြပေးကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့နယ်ထဲမှာရနောင်းခြုံဖုံးကိုတွားတဲ့ကားလမ်းမပေါ်မှာမြန်မာနိုင်ငံသား40ကိုဖမ်းဆီးရမိခဲ့ပါတယ်သူတို့ကိုလူကုန်ကူးတဲဆောင်လာတာဖြစ်ပြီးအဲ့ဒီကား3စီးကိုတော့ဇွန်လ25ရက်နေ့ကထိုင်းအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပါတယ်နောက်သူတို့ကိုတယ်လာတဲ့ထိုင်းနိုင်ငံသားတွေနဲ့မြန်မာနိုင်ငံသားတချို့ကိုတော့လူကုန်ကူးမှုနဲ့အရေးယူစစ်ဆေးဖို့ထိုင်းအာဏာပိုင်တွေကအခုချိန်မှာတော့သူတို့ကိုစစ်ဆေးနေပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကတမ25ပိုင်းနယ်မြေအတွင်းမှာလူမောင်ခိုတဲဆောင်လာတဲ့ကား3စီးကိုရနောင်းချုံဖုံးလက်မကြီးပေါ်မှာဘုံမူကြီးစူထာနွန်ပွန်ဦးဆောင်တဲ့စစ်တပ်နဲ့ရဲပူးပေါင်းအဖွဲ့တွေကစစ်ဆေးဖမ်းဆီးခဲ့ရမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား40နဲ့အတူမြန်မာကားမောင်းသမား2ဦးနဲ့ထိုင်းကားမောင်းသမား2ဦးတို့ကိုဖမ်းဆီးခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
ဟိုဒီဘက်ချမ်းမှာမိကြပါလားမိတဲ့ခါမှာတို့မေးတဲ့ခါကျတော့အဲ့ဒီဒါတွေကမလေးရှားသွားမဲ့ဟာတွေပဲတွေ့လားမြင်တဲ့တိုင်းပဲမှာကြီ
း
အလုံးပေါင်းအဲ့ဒီယောက်40 6ယောက်ကမိန်းကလေးတွေကနေဟိုဟာကတော့ယောက်ျားလေးတွေပေါ့ဒါတော့မိတာပဲကြီးလူအချင်းချင်းဖြစ်နေတာဒီကြံခဲ့တဲ့25ရက်နေ့ကကျွန်တော်တို့စီဝေးမှာလဲဒီကိစ္စကိုကျွန်တော်တို့နှစ်ဖက်ကိုဘက်ချမ်းဒီဘက်ချမ်းလူကုန်သားတွေလုပ်တဲ့စီဝေးမှာလဲအဲ့ဒါကိုပြောကြတယ်ဗျဒါပေမဲ့အဲ့ဒီကလွတ်နေတယ်ဆိုတာကိုစဉ်းစားကြည့်ဒါဘလို့ကောင်းမှာဒါမိတာပဲရှိတာပေါ့နော်ဘယ်တော့လွတ်နေလဲမသိဘူးဟိုဘက်မှာလဲတုံကလာမှာလဲတော်တော်လေးမိတယ်ဒီဘက်ကလွတ်နေတယ်သိတယ်မလားအဲ့လိုဖြစ်ဖြစ်နေတယ်အာအဲ့တော့ဗျာလိုလာတော့အမကြီးသိတဲ့အချိန်ပဲကျွန်တော်တို့ကအချမ်းပိတ်ဖို့လိုလာပေါ့ဗျာ
လူကုန်ကူးသူတွေဟာအုပ်စုတွေဖွဲ့ဂိုင်းတွေဖွဲ့ပြီးလုတာဖြစ်လို့ရနောင်းနယ်ဇက်ကနေခြုံဖုံကိုသွားမဲ့လမ်းမှာဖမ်းမိတာဖြစ်ပြီးတအုပ်စုနဲ့တအုပ်စုဟာလူတွေကိုလွှဲပြောင်းသွားခဲ့တာဖြစ်တယ်လို့လဲဦးမင်းဦးကဆိုပါတယ
်အဲ့ဒီနေရာကိုပို့ပေးအောင်ပဲဒီအုပ်စုကဒီခုကားသမားတွေကသူတို့တရားနာဆောင်ပြီးတော့သပို့လိုက်ပါအဲ့နေရာသူတို့ပြောတယ်ပြည်မနေရောက်တယ်ဆိုပြီးပြီအဲ့ဒါချိုးဘက်ချမ်းနေပြီးတော့ဟိုဘယ်လိုခေါ်မလဲမလေးရှားထိုင်းမလေးရှားနေစားတိတယ်မဲ့အုပ်စုကဟိုမှာလာဆောင်ပြီးတယ်မှာ
ဟုတ်ကဲ့
သူတို့ဒီမှာနေတာနှစ်ခုရှိသွားပြီအဲ့တော့ဗမာဘက်ချမ်းပို့နေတာတစ်ခုရှိမယ်ပြီးရင်မလေးရှားဘက်ချမ်းကဒါတအုပ်ရှိအနည်းဆုံး4ခုတော့အနည်းဆုံးရှိမှာပဲသိမလားဥပမာတကယ်လို့ဒီလူတွေကအခုဆိုလို့ရှိရင်ဘယ်ကလာလဲဆိုတော့ကျွန်တော်တို့မသိရသေးဘူးဒီလူတွေတကယ်လို့ဥပမာထားပါတော့လေနယ်ရိုင်းလာလဲဆိုရင်အဲ့ဒီနယ်ရိုင်းနေပြီးတော့ရန်ကုန်ကနေဒီနယ်စပ်အထိကိုလုတ်ပေးနေတဲ့အုပ်စုကဒါအားလုံးချိတ်ဆက်ပြီးလုပ်နေတာပဲ
အခုဖမ်းဆီးလိုက်တဲ့ကား3စီးပေါ်မှာမြန်မာနိုင်ငံသား40ဦးဟာပစ်ကတ်ကား3စီးပေါ်မှာလှည့်အိတ်စီကလူတွေအပေါ်ကနေဘီနိုင်းစာတွေနဲ့ဖုံးအုပ်ထားပြီးအိတ်တွေတင်ထားတဲ့ဟန်နဲ့မောင်းနှင်လာခဲ့ကြတာဖြစ်ပါတယ်ကားမောင်းသူတွေကမြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသားအားလုံး3ဦးကိုတော့ဖမ်းဆီးစစ်ဆေးနေပြီးလူကုန်ကူးမှုနဲ့အရေးယူဖို့လှုပ်ဆောင်နေတယ်လို့လည်းအာဏာပိုင်တွေကကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုအကဲဖြတ်ထားတာပါ။အဲ့ဒီထဲမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့်တရား1ဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်နိုင်ငံပေါင်း80ကတော့တရား2အဆင့်ဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရား2ဖြစ်ဖော်ပြထားပါတယ်။ပြန်နိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးဝါးဆုံးနိုင်ငံအဆင့်တရား3ဖြစ်အစီရင်ခံစာမှာတွေ့ရပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာစတိုက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတွေကတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်လိုက်ဒိုမီတာ2532 51တို့ကနေစတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဇွန်လ25ရက်နေ့အတွက်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25ကီလိုဟတ်15953ညလှိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
အမှုပညာအမြင်ပေါ်ကျွန်တော်ရဲ့ယုံကြည်ရာကိုတင်ပြခြင်းပါတယ်။လူတစ်ယောက်ဟာမိမိမှာမွေးရာပါအမှုပညာစိတ်ဘလောက်ပါလာတယ်လဲဆိုတာ
ကိုကျော်တိန်ခရဲ့အမှုပညာယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ကမ္ဘာလက်ခီးသွားလုပ်ငန်းဟာနိုင်ငံတစ်ခုအတွက်နိုင်ငံသားဝင်ငွေအများအပြားရှာပေးနိုင်တဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ထိုင်းနိုင်ငံလိုနိုင်ငံမျိုးမှာတော့ခီးသွားလုပ်ငန်းကနေပြီးတော့တိုင်းပြည်ရဲ့အများဆုံးနိုင်ငံသားဝင်ငွေကိုရှာပေးနိုင်တဲ့အနေအထားမှာရှိနေပါတယ်။မြန်မာနိုင်ငံဟာလည်းထိုင်းနဲ့တခြားနိုင်ငံတွေနဲ့နီးတူကမ္ဘာလက်ခီးသွားလုပ်ငန်းကနေနိုင်ငံသားဝင်ငွေအများအပြားရှာနိုင်တဲ့အခွင့်အလမ်းရှိပေမဲ့လို့အစိုးရရဲ့တင်းကျပ်တဲ့ policy တွေကြောင့်ထင်သလောက်အလုံးမဖြစ်ဘူးဖြစ်နေတယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ်။မြန်မာခီးသွားလုပ်ငန်းအကြောင်းဦးသက်လွင်တိုးနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဆိုရင်ကလက်ရှိရှင်ကြီးအေးနေတဲ့သဘောရှိတယ်။အဲ့ဒီစီးပွားရေးကလည်းနှေးကွေးနေတယ်။အဲ့ချိန်မှာကျွန်တော်တို့ဆိုရင်ဟိုတိုင်းပြည်ရဲ့စီးပွားရေးကိုအတိုင်းအတာလေးတစ်ခုထိအကျိုးပြုနိုင်မယ် GDP တွေကကျက်နိုင်မယ်ဒါလည်းအလုံးစီးရောက်လို့ရင်အောင်မြင်နိုင်မယ်ဆိုတော့ယုံကြည်ထား။အဲ့ဒါကြောင့်ကျွန်တော်တို့တို့ဆိုရင်စိတ်ကိုယ်တည်းစီကလုံခဲ့တဲ့နှစ်ခွဲလောက်ကကြီးသွားလို့ငန်းနဲ့ပတ်သက်တဲ့ဇာနာဆုံးမှာဖြစ်ပျက်နေတဲ့ကောင်းအခြေအနေတွေကိုကျွန်တော်စူးစီးပြီးတော့ workshop တွေ seminar တွေဒီဝေးတွေလောက်ကြတယ်စာတန်းလေးတွေပြုစုပြီးတော့အဲဒီ white paper စာတန်းကိုကျွန်တော်က conference မှာတင်ပြလာပါ cluster 6ခုဖွဲ့ပြီးတော့အဲဒီမှာကျွန်တော်နိုင်ငံတော်ဓမ္မဟောင်းတရှိဥက္ကဋ္ဌလောက်ထားတယ်ဒီဓမ္မမြေတော်ရှင်းပြနေပါတယ်ကျွန်တော်ဝန်ကြီးဌာနတွေမှာပေါ့နော်အဲတော့ဒါကတော့ကျွန်တော်နောက်နှစ်ဒီမှာလဲအဲဒီဒီ summit ကိုကျွန်တော်လုပ်သွားမှုကိုအစီအစဉ်ရှိပါတယ်
ဟုတ်ကဲ့ခီးသွားလုပ်ငန်းဟာမြန်မာနိုင်ငံအတွက်ဟိုတော်တော်လေးတကယ်အယုံဆိုင်ပြီးလုပ်မယ်ဆိုလို့ရှိရင်တော်တော်လေးနိုင်ငံသားဝင်ငွေရနိုင်တဲ့ဟိုဟာပေါ့စီးပွားရေးလုပ်ငန်းတစ်ခုလို့ပြောလို့ရတယ်ပေါ့နော်ဆိုတော့အခုလိုမျို
းဟ
ိုအခြေအနေအကြောင်းအကြောင်းကြောင့်ဒီဟိုခီးသွားလုပ်ငန်းနည်းနည်းအချိန်ရော့ကျသွားတာဟာရော့ကျသွားတဲ့အပေါ်မှာနိုင်ငံတော်အစိုးရကတော့အယုံဆိုင်မှုရှိသလားဟိုဒုသမနာကိုယ်ကလည်းအဲ့လိုမျိုးသဘောမျိုးပြောသွားတယ်လို့ကြားပါတယ်ဆိုတော့
အစိုးရကဒီပြီးရဲ့ဟိုဂျိုဟာလောက်တည်းကပေါ့ဒီဇင်ဘာလေးကဆိုရင်6လရှိပါပြီပေါ့နော်သူဒီဒီကျွန်တော်တို့ဒီအဖွဲ့ကြီးဖွဲ့ဖွဲ့အောင်တော့မိနစ်ကတည်းကကျွန်တော်တို့ဟိုပြန်ကြိုးပမ်းခဲ့တာသူတို့နေမှာဖွဲ့ပြစ်တယ်အဲအစည်းအဝေးခေါ်တယ်ပြီးတော့6လအချိန်မှာသူတို့ဒီကိစ္စကိုကြီးခေါ်တယ်အခု6လရှိပြီမခေါ်သေးဘူးအဲအဲ့ဒီမှာကျွန်တော်တို့ကလည်းဒီချိန်ကြိုက်ပေါ့အဲတကယ်လို့ဒီလိုဝင်ကြီးဆောင်ကြီးနဲ့အစည်းအဝေးတစ်ခုမှလုပ်နိုင်နေဆိုရင်တော့အရန်ကောင်းတာပေါ့နော်အဲ့ဒီအချိန်တော့ရှိပါတယ်ကျွန်တော်လည်းဘာလို့ပြောလဲကျွန်တော်ကခီးသွားတင်းဥက္ကဋ္ဌအနေနဲ့ကျွန်တော်ကတော့အင်အားအများဆုံးပေါ့ဟိုခီးသွားဟိုကကျွန်တော်မြန်မာတွေကလည်းထောင်ချောရှိတော့အဲ့ဒီအချိန်မှာကျွန်တော်ကဒီဟာလေးကိုဟိုပေါ့ဖြစ်အောင်လုပ်ရတဲ့သဘောပါပဲဆရာ
ဟုတ်ကဲ့
ဟုတ်က
ဲ့အဲ
့တော့နိုင်ငံတော်ဘက်ကအပြေသာဆိုတော့လေဟိုဘယ်လိုခေါ်မလဲသိပ်မီအားမပါသေးဘူးပေါ့ကွာကျွန်တော်တို့လည်းလိုရတာအားတော့သိမရဘူးပေါ့နော်ဟိုအကြီးတစ်ခုကိုသွားဖို့ကအစိုးရဘက်နဲ့ကျွန်တော်တို့ပုံပြရပိုင်းကပူးပေါင်းမှပဲဖြစ်မှာဟုတ်အဲ့ဒါ
ဟုတ်ကဲ့ အစိုးရဘိုင်းကသူတို့ဒီဟိုတယ်ခီးရသူတို့ဒီဟိုလွတ်တော်မှာသူတို့ဥပဒေကြမ်းတင်သွင်းလိုက်ပါလို့တယ်ဆိုပြီးတော့ဟိုဒီနေ့အကျိုးသတင်းစာရှင်းလင်းပွဲမှာပြောသွားတာကျွန်တော်ကြားလိုက်တယ်ဆိုတော့အဲ့ဒါကတော့ပဲဆင်းရှင်းနေပြီလေအဲ့ဒီအပေါ်မှာကဒီဟိုအပြင်ကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဒီဦးသက်လွင်တိုးတို့လိုမျိုးကကျင်းနာအားရမှုရှိလားသူတို့တင်တဲ့အပေါ်မှာ
ကျွန်တော်လည်းတောင်းကောင်းဆုံးတော့လွတ်တော်မှာရောနှစ်ကြိမ်သုံးကြိမ်သွားဆွေးနွေးပါတယ်ဥပဒေကြမ်းကော်မရှင်မှာဝန်ကြီးဌာနကတော့မာသာလော်ကြီးကတော့အဓိကပြီးွားပြီပေါ့နော်ဒါပေမဲ့ new grade တွေမှာအသေးစိတ်လေးတွေတော့ကျွန်တော်တို့ပေါင်းနေတော့ပေါ့ဒါပေမဲ့ဒီလွတ်တော်အချိန်မှာတော့ဒီပြုတ်နိုင်မှတင်တယ်ဒီလက်ပြုတ်တက်ပါတယ်ဘာလို့လဲဆိုတော့ဒီမှာ out of date ဖြစ်နေတာတော့ဟိုတစ်ပေါင်းဟွာလောက်ရှိသွားပြီလေ60နှစ်ပြည့်ဆိုအစိတ်ကြီးပါရှိသွားပြီပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီဟာကြီးက out of date ဖြစ်နေတာဒါကြီးကိုလည်းကျွန်တော်အများဖြစ်တက်ပါတယ်
ပြည်လွင်တိုးတို့ဘက်ကဒီဟိုပေါ့ public ကစီးပွားလုပ်ငန်းရှင်တွေဘက်ကဒီနိုင်ငံတော်အစိုးရအနေနဲ့ဘလူကန်နာတွေမှာဟိုပူပေါင်းဆောင်ရွက်ပေးစီချင်တာလဲဘလူမျိုးဟိုပေါ့နော် promotion လုပ်ပေးစီချင်တာလဲခင်ဗျာခီးသွားလုပ်ငန်းနဲ့ပတ်သက်ရင်အစိုးရရဲ့ကဏ္ဍကဘာတွေဖြစ်ဘလူပူပေါင်းပါဝင်စီချင်တာလဲ
အမှန်တော့အစိုးရကတော့အစိုးရလုပ်ဖြစ်တဲ့ regulator policy maker ဒါဝယ်ဒီကလုပ်အောင် implementation ကိစ္စတွေမှာတော့ public ကဏ္ဍတွေကိုကွန်ထရိုးမရှိဘဲနဲ့ဟိုပါတော့ဒီလွတ်လပ်ဆိုတာလုတ်ပိုင်ခွင့်တခုပေးပို့ပေါင်းနေရအခုကကန့်သတ်မှုတွေရှိတယ်။နောက် issue တွေကလည်းအခုအမိန့်တွေထုတ်လိုက်ဆိုကြပြန်ရုပ်သိမ်းလိုက်အခုဟိုဈေးနှုန်းတွေကပြောင်းလိုက်အဲ့လိုမျိုးတွေတော့ဖြစ်နေတယ်။အဲဖြစ်နေတော့ဒါကြောင့်မလို့လဲဆက်ဆက်တဲ့ဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးလုပ်ဖို့လဲကျွန်တော်တို့အချိန်ချင်းလဲဆွေးနွေးပွဲတွေလုပ်တယ်လက်တွေ့မှာပူးပေါင်းမှုအားနည်းတယ်။အစိုးရဌာနအချိန်ချင်းကိုဆက်ဆက်မှုအားနည်းတယ်။ဒါကြောင့်မလို့လဲဒုသမနဲ့ဦးဆောင်တဲ့ဒီဟိုဒီကူပေါ့နော်ဒီကျွန်တော် central committee တကူတော့ဖွဲ့စည်းပါတယ်ဒါပေမဲ့တည်နေတိုင်းဆိုရည်လည်းပါမတော့ကျွန်တော်တို့ဥပမာ destination ကိစ္စဆိုတာ destination ဟို management organization DMO တွေဖွဲ့စည်းတင်တယ်အဲဒီတည်နေတိုင်းနေမှာလည်း capacity အပြည့်မရှိကြဘူးပေါ့ဗျာသူတို့လည်းဒီရဲ့အရေးကြီးတာတွေလုပ်တော့ tourism တွေကအားပေးမယ်ဆိုရင်တော့လွတ်လပ်တဲ့အဲဒီ organization တွေကလွတ်လပ်စွာလုပ်ပစေဟိုငွေကြေးဆိုတဲ့လွတ်လပ်စွာရှာပစေနော်အစိုးရလည်းယူစင်းတာဟိုအခွန်ကယူပေါ့နော်အဲဒီလိုလွှားမှာပဲဖြစ်မယ်ဘာလို့ control တက်သွားနေရင်တော့ကျွန်တော်တို့အခြေအခြေအနေပဲပြန်ဖြစ်သွားမှာပဲလေ
ဟုတ်ကဲ့အဲ့ဒီအခြေအနေရောက်ဖို့ကအခုလက်ရှိအနေအထားနဲ့နိုင်ရှင်ကြည့်မယ်ဆိုရင်တော်တော်လေးအလန့်กว่าနေသေးလားခင်ဗ
ျဟုတ်ပါတယ်အရေးကတော့နှီးတယ်ဗျကျွန်တော်တို့2006ခုနှစ်ကအခြေအနေတော့တွေ့သေးတယ်2005-6တော့အခုနောက်ပိုင်းကျတော့ဒီပြန်ပြီးတော့17 17တော့အခြေအနေပြန်ကောင်းလာပြီးတော့မှ45မှာကျွန်တော်ပြန်နှီးကွေးသွားတာပေါ့နော်အဲ့လိုအခြေအနေမှာဆိုတော့ဒါတို့နောက်ဒိုးကုမ္ပဏီကြီးကျွန်တော်တို့ဟိုတယ်တွေကလည်း over supply ဖြစ်လာတာပေါ့နော်ဒီကအစအဲ့အခြေအနေမှာကျွန်တော်ကဟိုမိတ်ကိုဒီချာမရှာနိုင်ဘူးပေါ့အနောက်နိုင်ငံတွေရေ PR ပေးမှုကြောင့်ဆိုပြီးတော့အခုအရှိကိုမျောပြန်တော့လေအရှိဆိုရယ်ရေတို့တက်တက်ကောင်းတယ်လေဟုတ်တယ်မလား
ဟုတ်ကဲ့
ဟိုကိုတိုင်းပြီးတော့ဘယ်လောက်ကြံရဲမလဲအလားတူ visa free ပေးတယ်ဒါပေမဲ့အဲ့အဲ့ဒါကလည်းသုံးသက်တယ်နဲ့တစ်နှစ်အလောက်ကို model ထားပြီးတော့ဘယ်လောက်ကြီးဒီ visa free ရာအကျုံးဝင်မလဲ
ဟုတ်ကဲ့
ဟိုဘယ်လောက်ကြီးတိုးတက်မလဲအဲဒါကို survey လုပ်ရမယ်အဲအဲ့ဒါဘာလို့ဆိုတာမှတ်မှတ်တယ်အချိန်ကြီးတော့ယူရတာမှမင်းနဲ့ဟို plan နဲ့ပေါ့နော်ဒါကံတက်တကူကြီးလုပ်မယ်တော့ကိုကတစ်သက်သက်ပေးရအောင် principal ကအပြန်လာမရှိဘူးလေ
ဟုတ်ကဲ
့အဲ့တော့ရှိပါတယ
်ဟုတ်ကဲ့အထက်ကပဲညွှန်ကြားချက်ပေးပြီးတော့တကယ်လက်တွေ့အခြေအနေနဲ့နည်းနည်းကွာချနေတဲ့သဘောဖြစ်နေပါဘောနော
်အဲအဲ့လိုတော့ရှိပါတယ်ဟု
တ်
ဒါလည်းကျွန်တော်တို့တိုက်တွန်းခဲ့တာပါဒါပေမဲ့ ASEAN Plus 3ဆိုတော့လေကိုရီးယားဆိုတာလည်း0ဒေါ်လာတွေဖြစ်လာပြီဂျပန်ကလည်းဟိုဘာမှပြီးစိတ်ဝင်စားတာဖြစ်ပြန်နေရတယ်လက်ချက်မရှိတော့ဘူးလေဟောအလေလက်တန်း business man တွေလည်းဟိုလောက်ပဲလူငယ်တွေရတယ်တကယ်တော့ဟိုစိတ်ဝင်စားမှုဆိုတော့ FID ပုံစံလာရတဲ့လူတွေရရှိမှာပေါ့နော်ဒါပေမဲ့ဂျပန်ကတော့ဟို return လုပ်ရင်အောင်မြင်နိုင်တယ်ဒါပေမဲ့ကိုရီးယားတော့ကျွန်တော်လုပ်ရမယ်တရုတ်ကတော့စနစ်တကျကိုလုံးမဖြစ်မယ်လို့ဆိုရင်တော့ထိုင်းတို့ဟိုကမ္ဘောဒီးယားတို့မှဖြစ်သွားသလိုပဲကျွန်တော်တို့ဘာဖြစ်သွားနိုင်
ဗျံဗရာဗျံဗရာဝင်ဗျံဗရာထွက်အဲ့လိုမျိုး
ဗျံဗရာကြီးဖြစ်သွားပြီးတော့အကုန်လုံးလေးဒီကျွန်တော်တို့နေရာတိုင်းမှာတရုတ်တန်းဖြစ်သွားနိုင်တယ်လေ
မြန်မာနိုင်ငံကိုဟိုဘာပေါ့မနစ်ကအော်ဒီနေ့ကလာခဲ့တဲ့ကိင်္ဂနာနေရာတိတ်နည်းနည်းကွာချမှုမရှိဘဲဒီနေ့ကနည်းနည်းကြာသွားတာပေါ့နော
်ဟုတ်ကဲ့
တိတသမ22တန်းတိတသမနစ်နစ်ဆိုတာဟိုတိတသမ22တန်းဆိုတာအင်းကြီးနိုင်ငံနေနဲ့ရှင်ကိုတော်တော်နည်းနေသေးတာပေါ့နော
်ဟုတ်ပါတယ်
ဂျွန်လာစနီယနီယာလောက်သွားတဲ့ဒီနေ့ပြည်တော်ညီလာခံလိုမျိုးဟာတက်လွင်တိုးတို့လိုချင်တဲ့ဟိုပေါ့လမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒါဟိုပထမအစအခြေလမ်းပြိုးတဲ့ညီလာခံဖြစ်မယ်နောက်ပြီးကြရင်ဒီတဲ့ကျေပြန်တ
ဲ့နောက်နေ့ဒီနေ့ဆမိခိလောက်သွားနေအောင်ပြောရခုပြည်တွင်းရေးမှာပဲအရင်ဆုံးအဖြစ်ရှာမှာခုဟိုလောက်ကောကံတွေချင်းမှာပဲမြို့တော်တွေတချို့ပေါင်းစည်းရမယ့်ဟာတွေကျွန်တော်ကလုပ်ရတာပေါ့နော်အစိုးရနဲ့အဲဒီပုဂ္ဂလိကနဲ့ private နဲ့ပေါ့ဟိုပါပေါ့နော်ဒီလိုလုပ်ရမှာပြီးတော့မှကျွန်တော်က and a regional Guam and Australia. Now, ASEAN able, you don't mind any other Guam, I don't know. So, I'm going to be about 2 days to get the Guam. I'm not going to be able to get the Guam. You know, media, country, no, I'm not going to be able to get the Guam.
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်။ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ရုံးဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။အင်္ဂါနေ့ညဒိုင်းရဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။မနက်ပြန်အင်္ဂါနေ့ညဓာတ်ရီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင်ဒီသတင်းပတ်မှာတော့တကြောပြန်ခေတ်စားလာတဲ့ LP ဓာတ်ပြားတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းတေးတန်သွင်းလုပ်ငန်းတွေမှာတချင်းဂီတတန်တွေကိုသွင်းတဲ့ပုံစံတွေကအမျိုးမျိုးပြောင်းလဲခဲ့ပါတယ်ဓာတ်ပြားတွေကနေပြီးတော့ live streaming အထိအစဉ်စစ်ပြောင်းလဲလာခဲ့တာမှာတော့အခုဆိုရင်ကက်ဆက်ခွေနဲ့အတန်သွင်းတာကခေတ်မရှိတော့သလောက်ဖြစ်သွားပါပြီဒါပေမဲ့လို့လွန်ခဲ့တဲ့အနှစ်80ကတည်းကစပြီးတော့ပေါ်နေတဲ့အမဲရောင်ဓာတ်ပြားဝိုင်းကြီးတွေကတော့အခုခေတ်မှာပြန်ပြီးတော့ခေတ်စားနေပါတယ်ဘာကြောင့်လဲဆိုတာကိုမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပြီးကိုသားညုံဦးကစီစဉ်တင်ဆက်ထားပါတယ်ရှင်
ဓာတ်ပြားဟောင်းကြီးတွေဖွင့်မနေနဲ့လို့ပြောပြောနေကြတာအဲ့စကားခင်းတော့ကြနေပြီကိုသားညုံရအဲ့ဓာတ်ပြားဟောင်းကြီးတွေကအခုပြန်ပြီးတော့ခင်းစားနေတာရှင
်ဘယ်ဓာတ်ပြားတွေကိုပြောနေတာလို့မဆူမြတ်မော
အမဲရောင်ဓာတ်ပြားအဝိုင်းကြီးတွေလေအချင်းဆက်နှလမရှိတဲ့ဓာတ်ပြားကြီးတွေစပေါ်ခဲ့တာအခုဆိုလို့ရှိရင်နှစ်ပေါင်း80ရှိသွားပြီဒါပေမဲ့အခု LP ဓာတ်ပြားတွေနဲ့ထုတ်တဲ့သချင်းတွေပြန်ပြီးတော့အယောင်တက်နေတာရှင
်အနှစ်80ပြည့်အထိမ်းမှန်းနဲ့ Columbia Records တေးသံတွင်ကပထမဆုံး LP ဓာတ်ပြားထုတ်ခဲ့တဲ့LP ဓာတ်ပြားဆင်တူကိုဗြိတိန်က HMV ဂီတရောင်းဆိုင်ကြီးနဲ့ဒီ Sony Classical တည်တံတွေတို့ပေါင်းထုတ်ပြီးတော့ဘရစ်ရှာစာကြီးတိုက်ကိုလှူရဲဆိုတဲ့သတင်းတော့တွေ့လိုက်တယ်ဗျ
1948ခုနှစ်ဇွန်လ22ရက်နေ့တုန်းက Columbia Records တည်တံသွင်းကနေပြီးတော့မှအချင်းဝိုင်းဆက်နက်လက်မရှိတဲ့ Long Playing အတိုးကောက် LP ဓာတ်ပြားတွေကိုပထမဆုံးစထုတ်ခဲ့တာတရောပညာရှင် Nathan Malmsteen နဲ့ဒီ New York က Philharmonic Symphony Orchestra သံစုံတီဝိုင်းကြီးတွဲပြီးတော့ဖျော်ဖြေခဲ့တဲ့ Mendelssohn's Concerto in E Minor ကနဝင်ဂီတကိုပထမဆုံး LP ဓာတ်ပြားအနေနဲ့ထုတ်ခဲ့တာပါLP ဓာတ်ပြားပေါ်လာတာကဂီတလောကအတွက်ကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ခဲ့တယ်လို့ဗြိတိရှစာကြီးတိုက်ကဒီတေးသံဆိုင်ရာမှော်ကွန်းတိုက်မှု Andy Lennonhan ကပြောပါတယ
် It's very significant the fact that the long playing records came into existence was a huge step for music sound recording and for the listener what it meant
အချိန်ကြာကြာဖွင့်နိုင်တဲ့ LP ဓာတ်ပြားချက်တွေပေါ်လာတာတေးသံသွင်းလုပ်ငန်းတွေအတွက်ရောနားဆင်သူတွေအတွက်ပါသိက္ခာထူးကြပါတယ်ဒီမတိုင်ခင်ကဆိုရင်ဓာတ်ပြားတစ်ဖက်ကို3မိနစ်စာပဲနားထောင်လို့ရပါတယ် LP ဓာတ်ပြားတွေကြတော့ဓာတ်ပြားအကြောင်းတွေကပိုကျင်းသွားတယ်ဓာတ်ပြားလေချိန်နှီးသွားတယ်ဆိုတော့မိနစ်20စာလောက်အထိနားထောင်လို့ရပါတယ်ဂန်ဝင်ဂီတတန်စင်တစ်ပုဒ်လုံးကိုဓာတ်ပြားတစ်ဖက်ထဲမှာတွင်းလို့ရသွားပါတယ်တချင်းတွေတစုတစည်းတဲ့ဓာတ်ပြားတစ်ချက်ထဲမှာတွင်းနိုင်သွားပါတယ
်ဘရစ်ရှာစာကြီးတိုက်မှာမှတ်တမ်းတင်သိမ်းထားတဲ့ဓာတ်ပြားချက်ပေါင်း2သိန်းခွဲရှိတယ်လို့ Writers သတင်းကပြောတယ်ဗျအခုဆိုလို့ရှိရင်တစ်ချက်ထပ်တိုးသွားပြီပေါ့
LP ဓာပြားထုတ်တာအနည်း90ပြည့်အထိမှတ်နဲ့ Mendelssohn's Concerto ကန်ဝင်ဂီတကို HMV နဲ့ Sony Classical တို့ပေါင်းပြီးတော့မှဒီ LP ဓာပြားအချက်900ထုတ်ပါတယ်။အဲ့ဓာပြားတွေကရောင်းဖို့မဟုတ်ဘူးအခမဲ့ဝေပေးတာကိုသားညုံဦးရ
။အားလုံး online ကနေပြီးတော့ streaming လုပ်နေကြတဲ့အခုခေတ်မှာ LP ဓာပြားချက်တွေပြန်ခေတ်စားနေတာကလည်းအံ့ဩစရာပါ။အထူးသဖြင့်ဒီပြီးခဲ့တဲ့2018ခုနှစ်တည်းမှာအမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာ LP ဓာပြားချက်တွေအယောင်ကစံချိန်တင်အောင်မြင်ခဲ့တယ်ဆိုရယ
်အဲ့ဒီ LP ဓာပြားချက်ကြီးတွေကိုအများအားဖြင့် final လို့ခေါ်ကြတယ်ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာ final LP ဓာပြားချက်တွေအယောင်က online က download မဟုတ်တဲ့တကယ် album ခွေအားလုံးရောင်းရတာရဲ့14ရာခိုင်နှုန်းရှိတယ်လို့ billboard ရဲ့မှတ်တမ်းအရသိရတယ်တန်ဖိုးအဖြစ်ကဒေါ်လာ14သန်းခွဲကျော်ဖို့ရှိတယ်အရောက်ရဆုံး album ကတော့ဒီ Beatles ရဲ့ Sgt. Pepper's Lonely Hearts Club Band ရဲ့ဓာပြားတဲ့
တကယ်တော့2018ခုနှစ်က Vinyl LP ဓာပြားအယောင်12နှစ်မြောက်ဇက်တိုက်တက်တဲ့နှစ်လည်းဖြစ်တယ်တဲ့မဆီမမွေအဓိကအကြောင်းကတော့သချင်းသစ်တွေ Classic သချင်းတွေကို Vinyl နဲ့လည်းထုတ်တာများလာတယ်နောက်တော့ Amazon Online ဈေးကွက်ကြီးတို့ Barnes & Noble စာအုပ်ဆိုင်ကြီးတို့လူငယ်တွေအဝယ်များတဲ့ Urban Outfitters တို့လိုမျိုးဆိုင်ကြီးတွေကအယောင်မြင့်တင်ကြီးတွေလုပ်တယ်နောက်ဓာပြားချက်ကြီးတွေကိုပဲတည်ထောင်စုတဲ့ပြည်သက်တွေတနိုင်တပိုင်းရောင်းသူတွေအတွက် record store date ဆိုတာမျိုးတစ်နှစ်တစ်ခါပွဲမျိုးတွေလုပ်တာကြောင့်လဲ LP ဓာပြားတွေပြန်ခေတ်စားလာရတယ်ဗျ
ပြောရမယ်ဆိုရင်ဒီ4000ဓာပြားဆက်တွေနဲ့ဖွင့်ရတဲ့ဓာပြားချက်တွေနဲ့မှတချင်းနှောင်းထောင်တဲ့သူတွေလည်းမနှဲလာဘူးကျွန်တော်သိတဲ့သူတော်တော်များများဆိုရင်အဲ့ဒီဓာပြားတွေကိုပဲတကူးတကလိုက်ဝယ်တာသူတို့မေးကြည့်တော့အတန်အရေးသွေးရအများကြီးပိုကောင်းတယ်လို့ပြောကြတယ်ရှင်Britain ကဓာပြားပြည်သက်တချို့ပြောတာကိုလည်းနားထောင်ကြည့်ပါအောင
် It takes me back to my childhood of the 70s and a bit of the 80s and I think the sound quality is so much more superior
1980နဲ့80ချိန်တွေတုန်းကကျွန်တော်ကလေးငယ်ဘဝကိုပြန်ပြီးတော့ရောက်သွားရတယ်လို့ပါပဲအတန်အရေးအသွေးကအများကြီးကိုပိုကောင်းပါလေ
Retro and it's better than CD you got that crackle on your ear
မယိုးနိုင်တဲ့ခေတ်ဟောင်းပုံစံဖြစ်တဲ့ CD ထက်လည်းပိုကောင်းတယ်ရှာရှာပါပါတချင်းတွေလည်းအများကြီးရနိုင်တယ်လေ
Britain မှာ final အယောင်က album အလုံးအယောင်ရဲ့9ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုပေမဲ့ပြီးခဲ့တဲ့2018ခုနှစ်တုန်းကဓာပြားချက်ပေါင်း4သန်းကျော်ရောင်းရတယ်လို့ British Phonographic Industry BPI ကပြောပါတယ
် final ဓာပြားချက်တွေထဲမှာမနစ်ကအယောင်ရဆုံးက rock guitar မျိုးစားတဲ့
Britain အဆိုတော့ Ed Sheeran ရဲ့ Divide ရဲ့ album ကအများဆုံးရောင်းရတယ်တဲ့အယောင်ရဆုံး final ဓာပြား10ချက်စရင်းနဲ့မှAmy Winehouse ရဲ့ Back to Black တို့ Fleetwood Mac ရဲ့ Rumours တို့ album တွေလည်းပါပါတယ
် HMV ဂီတရောင်းဆိုင်ကြီးမှာဆိုလို့ရှိရင်အခု Vinyl ဓာပြားနဲ့ထုတ်တဲ့သချင်း album တွေကိုအရင်ကတည်းကပို့ပြီးတော့တင်နေရပြီလို့အယောင်မြင့်တီးရဲ့ manager တယောက်ကပြောတယ်မဆွေမမော
ပြီးခဲ့တဲ့အနှစ်90အတွင်းမှာဒီ cassette ခွေ CD ခွေ MP3 အခုဆိုရင်ဓာတ်ရိုက် streaming လုပ်ပြီးသချင်းနားထောင်တာတွေအဆင့်ဆင့်ပေါ်လာတဲ့အထက်မှာ cassette ခွေဆိုရင်ရှာလို့တော့မှမရတော့ပါဘူးဒါမဲ့တက်တန်း90ရှိနေတဲ့ Vinyl LP ဓာပြားအဝိုင်းကြီးတွေကတော့တစ်ခစ်ပြန်ပြီးတော့ရေပန်းစားနေပါတယ်ရှင
်ကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မအေးတနာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ပြည်သင်းနိုင်ငံပါရီမြို့တော်က Disneyland အပန်းဖြေကစားကွင်းကြီးတွေကို The Adventures လူစွမ်းကောင်းတွေဘလို့များရောက်လာခဲ့ကြတာပါလဲပြီးတော့သမရဟောင်းအိုဘားမားနဲ့ဇနီးဖြစ်တဲ့ Michelle Obama တို့ပူရဲပြီးတော့ထုတ်လုပ်စီစဉ်တင်ဆက်မဲ့ Netflix ရုပ်သံလိုင်းကရုပ်မြင်သံကြားအစီအစဉ်တွေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတာတွေကိုပြောပြပေးသွားပါမယ်Everyone can rock out like a superstar. The Avengers လူစွမ်းကောင်းကာတွန်းတွေရုပ်ရှင်တွေကိုကြိုက်တဲ့သူတွေအနေနဲ့ပြည်သင်းနိုင်ငံပါရီမြို့တော်က Disneyland အပန်းဖြေကစားကွင်းမှာအဲ့ဒီလူစွမ်းကောင်းတွေနဲ့တွေ့ဆုံနိုင်မှုအခွင့်ရှိပါပြီ။ရုပ်ရှင်ကားတွေထဲမှာပါတဲ့ Marvel စက်ကြောဗလာကြီးတွေကလူစွမ်းကောင်းစက်ကောင်တွေ Summer of Hero လူစွမ်းကောင်းများရဲ့နွေရာသီဆိုတဲ့ခေါင်းစဉ်နဲ့ Disneyland ကစီစဉ်တဲ့အစီအစဉ်ရအဲ့ဒီမှာရှိနေပြီးတော့လာရောက်အပန်းဖြေတဲ့သူတွေနဲ့တွေ့ဆုံမှာပါ။Guardians of the Galaxy ကမှဝင်ပြီးတော့ကနိုင်တယ်လို့ Captain America နဲ့လည်းပြည်သက်တွေတွေ့နိုင်မှာပါပြီးတော့အဲ့ဒီဇက်ကောင်တွေလိုမျိုးမျက်နှာဖုံးတွေလည်းမျက်နှာတွေမှာခြေသားနိုင်ပါလိမ့်မယ်ဒီတော့ The Hulk လူသံကြီးလိုမျိုး Spider-Man ပင့်ကူလူသားလိုမျိုးမျက်နှာခြေထားတဲ့ကလေးလေးတွေကိုဟိုနာဒီနာတွေ့ရမှာပါနော်နှစ်နာရီကြာကြည့်ရမယ့်ဖြောပြပွဲတစ်ခုကိုလည်းနေ့စဉ်ပြသမှာဖြစ်ပါတယ် စကြဝဠာမင်းရဲ့သားတော့တော်တူမင်းသားပြီးတော့ Black Widow မဟုရမဟုတ်ဆုံးမပင်ကူလူသား Spider-Man သူတို့ကတော်ရဲ့ညီဖြစ်တဲ့ Loki နဲ့ခြားတဲ့ပွဲကတပွဲနောက်ပြီးတော့နောက်တပွဲကတော့အမြဲတမ်းမပြီးဆုံးနိုင်တဲ့ရံပွဲဖြစ်နေတဲ့ Tamni လူသား Iron Man ရဲ့ Captain America ရဲ့နောက်သူတို့ရဲ့မဟာမိတ်တွေရဲ့ကသူတို့ရဲ့အဆုံးမဲ့ရန်သူဖြစ်တဲ့ Thanos ကိုအနိုင်တိုက်ဖို့လုပ်ကြရတာပါဒီ Marvel ရဲ့ Summer of Superheroes အစီအစဉ်ကိုအေပြီလ30ရက်နေ့ထိပါရီ Disney လမ်းမှာထားပေးထားမှာဖြစ်ပါတယ်ရှင် American သမ္မတဟောင်း Barack Obama နဲ့ဇနီးဖြစ်တဲ့ Michelle Obama တို့နှစ်ယောက်ရုပ်ရှင်နဲ့အခန်းစာအစီအစဉ်တွေထုတ်လုပ်ဖို့အတွက် Netflix Internet Online ဖြောပြေးကုမ္ပဏီနဲ့သဘောတူလိုက်ပါပြီ Higher Ground ထုတ်လုပ်ရေးဆိုတဲ့နာမည်နဲ့ဇန်ညွန်ရေးထားတာမျိုးမဟုတ်တဲ့လက်တန်းတိုက်ရိုက်ဖြောပြေးမှုအစီအစဉ်တွေအခန်းစာအစီအစဉ်တွေမှတ်တမ်းဗီဒီယိုရုပ်ရှင်စတာတွေကို Obama တို့ဇနီးမောင်နဲ့ထုတ်လုပ်ခွင့်ရမှာဖြစ်တယ်လို့ Netflix ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီအတွက်ကြောင့်မလို့သမ္မတဟောင်း Barack Obama နဲ့ဇနီးမောင်နဲ့အနေနဲ့ပုံမှန် American သမ္မတဟောင်းမိသားစုဆိုတာတဲ့အများပြည်သူနဲ့ပို့ပြီးကြဲကြဲပြင်းပြင်းထိတွေ့နိုင်တော့မှာပါ။သမ္မတဟောင်းမိသားစုတွေလှုပ်လှိမ့်လှုပ်ထားရှိတဲ့ပွဲတွေမှာမိန့်ခွန်းပြောတာမျိုးစာအုပ်ထုတ်တာပရဟိတလုံးပရဟိတလူမှုရေးလုပ်ငန်းတွေမှာဝင်ပါလာတဲ့သမ္မတ Obama အနေနဲ့ဆိုရင်သူ့ရဲ့သဘောထားအမြင်တွေပို့ပြီးတော့ထုတ်ဖော်ခွင့်ရတော့မှာပါ။Netflix Internet Online ဖြောပြေးဆိုင်မှာတော့လက်ရှိဆိုရင်တစ်ခါလုံးကဝယ်ယူကြည့်ရှုတဲ့သူပေါင်း125တန်းရှိတာပါအများပြည်သူကိုဝန်ဆောင်အကူအညီပေးဖို့ကျွန်တော်တို့ပြောရွှင်ကြေညာစရာတစ်ခုကတော့အလွန်အပေါင်းဆုံးကချစ်ခင်စရာကောင်းတဲ့သူတွေနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုတခြားသူတွေကိုကြဲကြဲပြင်းပြင်းသိအောင်လို့အကူအညီပေးတာမျိုးပါလို့ Barack Obama ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါကြောင့်လဲ Netflix နဲ့အတူလက်တွဲလုပ်ဖို့ကျွန်တော်ရောမစ်ရှဲရောအရန်ကိုစိတ်လှုပ်ရှားနေရပါတယ်လူချင်းချင်းကြမှာစာနာစိတ်တွေယုံကြည်နားလည်မှုတွေဖြစ်လာအောင်လို့လှုပ်ဆောင်ကြတဲ့သူတွေအရေးသွေးစိတ်တဲ့သူတွေရဲ့အမြင်တွေကိုဖော်ပြနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။သူတွေရဲ့ဇာတ်လမ်းတွေကိုတစ်ကမ္ဘာလုံးမျှဝေသိရှိအောင်လို့အကူအညီပေးဖို့မျှော်လင့်ပါတယ်လို့လည်းအဲ့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ကဲဒီအစီအစဉ်တွေကိုကြည့်ဖို့ကျွန်မစိတ်ထက်သန်နေသလိုအားလုံးပဲလဲဘလို့လာမလဲဆိုတာသိကျင်နေကြပြီထင်ပါတယ်နော်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
အေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုက Los Angeles မြို့မှာရုပ်ရှင်အမှုပညာဘာသာရပ်ကိုလေ့လာနေတဲ့ကိုကျော်သိန်းခဘာကိုများယုံကြည်တယ်လဲဆိုတာနားဆင်ကြရအောင်ပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
အလုံးမဲ့မင်္ဂလာပါခင်ဗျာဒီနေ့တော့အမှုပညာပေါ်အခြေခံတဲ့စိတ်နဲ့အမှုပညာအမြင်ပေါ်ကျွန်တော်ရဲ့ယုံကြည်ရာကိုတင်ပြချင်ပါတယ်လူတစ်ယောက်ဟာမိမိမှာမွေးရာပါအမှုပညာစိတ်ဘလောက်ပါလာတယ်လဲဆိုတာမိမိရဲ့အတွေးစိတ်တွေကနေတစဉ်သိနိုင်ပါတယ်အချိန်10မိနစ်တစ်စက္ကန့်ရလို့တွေးလိုက်တိုင်းမှာကိုပါရီတွေးနေတယ်လဲဘလို့ပုံစံနဲ့တွေးနေတယ်လဲအဲ့ဒီဖြစ်ပေါ်လာတဲ့အတွေးစိတ်ပေါ်မှာကိုဘလို့သုံးသပ်မိတယ်လဲစသည်အားဖြင့်ကိုယ့်ရဲ့အတွေးစိတ်ပေါ်အခြေခံပြီးကို့မှာအမှုပညာပေါ်အခြေခံတဲ့စိတ်ဘလောက်ရှိသလဲဆိုတာကိုသိနိုင်ပါတယ်။ကို့စိတ်ထဲမှာဒေါသထွက်နေတဲ့လူတယောက်အကြောင်းတွေးတယ်ဆိုကြပါစို့။ကို့ရဲ့စိတ်မျက်စိထဲမှာဒေါသထွက်နေတဲ့အဲ့ဒီလူရဲ့မျိုးလုံးရွှေရှားမှုတွေပါမှဆိုရင်လည်းအသားတွေတဆက်ဆက်တုန်နေတာမျိုးပါးစပ်ကအန်ကျိတ်ထားတာဒါမှမဟုတ်နှကန်းကိုတင်းတင်းစိတ်ထားပြီးနှကန်းတွေတဆက်ဆက်တုန်နေတာမျိုးလက်သီးကိုကြစ်ကြစ်ပအောင်ဆုပ်ထားတာမျိုးစသဖြင့်ဒေါသထွက်နေတဲ့သူတယောက်ရဲ့အသွင်အပြင်ကိုစံပြားကနေခြေပြားအထိအစိတ်အပိုင်းတစ်ခုချင်းစီလိုက်ခွဲချမ်းစိတ်ဖြာပြီးကိုယ့်ရဲ့စိတ်မျက်စိထဲမှာမြင်ကြည့်လို့ရနေတာမျိုးစိတ်ချမ်းသာပြီးပြုံးပျော်နေတဲ့သူရဲ့တယောက်ရဲ့မျက်နှာဆိုရင်လေသူ့ရဲ့ပြုံးနေတဲ့မျက်လုံးပါးစပ်
မျက်နှာမှာပေါ်နေတဲ့အကြည်ဓာတ်အလင်းဓာတ်ကိုကိုယ်စိတ်ထဲကနေမြင်ကြည့်လို့ရတာမျိုးတွေပေါ့အဲ့ဒီလိုဟာတကယ်အပြင်မှာရှိခြင်းမှရှိနေမယ်ဒါပေမဲ့မရှိတာကိုတကယ်ရှိနေတဲ့ပုံစံမျိုးကိုယ်စိတ်ထဲမှာမြင်အောင်ကြည့်လို့ရနေမယ်စိတ်ကူးတွေကနေပုံပန်းတံတန်းတွေကိုခွဲချမ်းစိတ်ဖြာပြီးစိတ်မျက်စိနဲ့မြင်ကြည့်လို့ရနေမယ်ဆိုရင်ကို့မှာအနုပညာပေါ်ခြေခံတဲ့စိတ်ရှိနေပြီလို့ဆိုနိုင်ပါတယ်စက္ခုအမြင်အားဖြင့်လည်းကို့မှာအနုပညာအမြင်ဘလောက်ရှိသလဲဆိုတာကိုသိနိုင်ပါတယ်ဥပမာလေတိုက်လို့သီးရွက်ကလေးတစ်ရွက်ကျွေကျသွားတာကအစသီးရွက်ကလေးအကိုင်းကနေပြုတ်ထွက်သွားတဲ့အခိုက်တန့်မြေကြီးကိုမထိခင်အခိုက်တန့်မြေကြီးနဲ့ထိပြီးလေရဲ့တွန်းအားကြောင့်သီးရွက်ကလေးမြေပေါ်မှာလျှောက်ပြီးလိမ့်နေတဲ့အခိုက်တန့်လေးတွေအဲ့ဒီလိုအခိုက်တန့်လေးတွေကိုကိုယ့်ရဲ့ဗဂတိမျက်စိကနေတဆင်ချင်းအသေးချာအမိရလိုက်ပြီးကြည့်နေတတ်တာမျိုးတွေပြီးတော့အဲ့ဒီအခိုက်တန့်ဟာနှင်းတွေဝေပြီးလင်းနွေးတွေတိုက်ခတ်နေတဲ့စောင်းနဏခင်းလားချောက်တွေပြီးလေဘူးတွေတိုက်ခတ်နေတဲ့နွေရာသီရဲ့နေ့လယ်ကင်းအချိန်လားရာသီဥတုလိုက်ပဝင်းကြီးရဲ့ရောင်တွေအလင်းမှောင်ကြနေပုံတွေလူတွေနဲ့တလိဆန်တွေရဲ့သွာလာလှုပ်ရှားပုံတွေတစ်ပင်တွေနဲ့အရာဝတ္ထုတွေရဲ့ဒီနေရာတွေအဲ့ဒါတွေအားလုံးကိုပဂတိမျက်စိနဲ့မြင်ပြီးခံစားလို့ရတယ်ဆိုရင်တော့ကို့မှာအနုပညာအမြင်အနုပညာမျက်စိရှိတယ်လို့ဆိုနိုင်ပါတယ်ဏိကုံးကျော်အနီနဲ့ပြောရမယ်ဆိုရင်တော့အနုပညာပေါ်ခြေခံတဲ့စိတ်ဆိုတာတကယ်မရှိတဲ့အရာတွေကိုတကယ်ရှိနေတဲ့ပုံစံစိတ်ကူးကြည့်လို့ရတဲ့စိတ်တကယ်ရှိနေတဲ့အရာတွေကိုမရှိတဲ့ပုံစံစိတ်ကူးကြည့်လို့ရတဲ့စိတ်ကိုခေါ်တာဖြစ်ပါတယ်အလားတူပါပဲအနုပညာအမြင်ဆိုတာကလည်းပဂတိမျက်စိနဲ့မြင်နေရတာကိုဖျောက်ပြီးမြင်နိုင်စွမ်းရှိတဲ့အမြင်တကယ်မရှိသေးတာတွေကိုတကယ်ရှိနေတဲ့အလားဖြည့်စွက်ပြီးမြင်နိုင်တဲ့အမြင်မျိုးကိုခေါ်တာဖြစ်တဲ့အကြောင်းကျွန်တော်ရဲ့ယုံကြည်ရာအဖြစ်တင်ပြလိုက်ရပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွဲ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ်။မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 41နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊တုဒ္ဒဆောင်လေးအမေရိကန်တခွင်နဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကြနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်မှုဆွဆွဲခြင်းနဲ့မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂကပြစ်မှတ်ထားဒဏ်ခတ်ရေးယူလိုက်ပါတယ်။ EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံရတဲ့မြန်မာလက်နက်ကင်တပ်ဖွဲ့တွေကအရာရှိ9ဦးထဲမှာတော့ဒီအမှတ်3စစ်စင်ရဲ့အထူးတပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနောက်ပိုင်းတိုင်းစစ်ထဏာချုပ်တိုင်းမှုအဖြစ်တာဝန်ယူခဲ့ပူးတဲ့ဗိုလ်ချုပ်မောင်မောင်ဆိုးနောက်ခါရခိုင်ပြည်နယ်တွင်နေမည်ရှင်းလင်းရေးစစ်စင်ရေးထဲမှာပါဝင်ခဲ့ကြတယ်ဆိုတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုးနေကြားဆောင်တပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှူးချုပ်သူရဆန်းလွင်နဲ့ရဲချုပ်တန်းစင်ဦးတို့ဖြစ်ပါတယ်။အမေရိကန်ပြည်တော်စုတွင်းကိုတရားမဝင်ဝင်ရောက်သူတွေကိုတရားရုံးတင်စစ်ဆေးစီရင်တာတွေမဟုတ်ဘဲဌာနေပြန်ပို့လိုက်ဖို့ကောင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့တုန်းကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမှာတော့မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတရစ်ဆက်တီရဲ့အာရဝါကထပ်ပြီးတော့အနိုင်ရသွားပါတယ်။အခုကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဥရုဂွေးနဲ့ရုရှားပွဲမှာဥရုဂွေးက2-0မရှိနဲ့ဦးဆောင်နေပါတယ်။နောက်ဒီနောက်တပွဲကစားနေတဲ့ဆော်ဒီနဲ့အီဂျစ်ပွဲမှာတော့တကိုးစီနဲ့သရေကစားနေကြပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအတပ်ဖန်းအင်ဂျင်နီယာကတော့အိုင်ဒင်းဦးတကူဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ အခုထုတ်လွှင့်ပေးခဲ့တဲ့ညချမ်းအစီအစဉ်တွေကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1940နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရရှင်။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.